Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2016မေလ10ရက်တနင်္ဂနွေနေ့မနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်နိုင်ငံတောင်ပိုင်းမှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကြောင့် NATO တပ်ဖွဲ့ဝင်အုပ်သေးဆုံးသွားပါလေ။စီးတဲ့နိုင်ငံအလက်ပိုးမှာပြစ်ခတ်ရဆဲသဘောတူညီချက်82နာရီတက်တန်းထပ်တိုးလိုက်ပါလေ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကိုလက်ရှိရာထူးတဲ့ပိုကြီးတဲ့ရာထူးတွေညီလာခံကပေးအပ်တော့မှာဖြစ်ပါလေ။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေတော့မှာဆိုရင်တော့မကြခင်ကျင်းပတော့မယ်အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကရောက်မြန်မာတွေဘသူကိုမဲပေးကြမှာပါလဲ
ဒီနိုင်ငံကြ合いဝင်ကြီးကလဲခလာရီကလင်တန်ကိုကျွန်တော်တို့မဲပေးပါတယ်မဲလည်းပေးခဲ့ပြီပါပြီ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒါကျွန်တော်တို့
မကြခင်မှာအပြည့်စုံနားဆင်ကြရပါမယ်ရှင်ဒီအကြောင်းနဲ့တူမြမတယန်ဇာတာနဲ့တိုင်းရင်းသားတွေအရေးကိုတုံ့သက်ထားတဲ့ဥအောင်ခင်ရဲ့မြမအရေးတုံ့သက်ချက်American Indian နဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအခုမနေ့မှနားဆင်ရဖို့ရှိပါတယ်ရှင်။ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒေသခံစစ်ဝတ်စုံတွေဝတ်ဆင်ထားသူအုပ်ကစစ်အခြေစိုက်စခန်းကိုတင်းနှက်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်သူတို့တပ်ဖွဲ့ဝင်အုပ်စနေနေ့ကတည်ဆုံသွားတယ်လို့နေတိုးညွန်မောင်အဖွဲ့ကပြောပါတယ်။အဲ့ဒီတရသမားတွေကိုနိုင်ငံတကာတပ်ဖွဲ့တွေကပြန်လည်ပြစ်ခတ်ခဲ့တဲ့အတွက်တိုက်ခိုက်သူအုပ်စလုံးတည်ဆုံသွားတယ်လို့ကာပူမှုရုံမှာရှိတဲ့ Resolute Support အဖွဲ့လို့ခေါ်တဲ့တိုက်ခိုက်ရေးအဖွဲ့မဟုတ်တဲ့နိုင်ငံတကာတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အာဖဂန်နဲ့နိုင်ငံတကာညွန်မောင်တပ်ဖွဲ့တွေဘက်ကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသလိုတည်ဆုံသွားတဲ့တပ်ဖွဲ့ဝင်တွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုလည်းထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အင်အား13,000လောက်ရှိတဲ့အဲ့ဒီနေတိုးရဲ့ဥဆောင်မှုအောက်မှာရှိတဲ့တိုက်ခိုက်ရေးအဖွဲ့မဟုတ်တဲ့အဖွဲ့ဝင်အများစုဟာအမေရိကန်တွေဖြစ်ပြီးသူတို့ဟာ ANDSF လို့ခေါ်တဲ့အာဖဂန်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေကိုတင်နန်းပို့ချပေးနေကြတာဖြစ်ပါတယ်။ဒီတော့တွင်အာဖဂန်နိုင်ငံတောင်ပိုင်းကန်ဒဟာဒေသမှာအာဖဂန်စစ်သားတွေကိုတင်နန်းပေးနေတဲ့သူတို့တပ်ဖွဲ့ဝင်တို့စနေနေ့မနက်ပိုင်းကတပ်ခံလိုက်ရပြီးနောက်ထပ်တအူးလည်းထိခိုက်ဒဏ်ရာရသွားတယ်လို့ရူမေးနီးယားကာကွယ်ရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။
စီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေဖြစ်နေတဲ့အလက်ပိုးမြို့မှာအပြစ်ခံရဆဲရေးကိုနောက်ထပ်82နာရီထပ်တိုးပေးလိုက်တာမို့ဒေသခံတွေအတွက်လှုပ်ရှားသွားလာရတာနည်းနည်းအဆင်ပြေလာစေပါတယ်။အပြစ်ခံရဆဲရေးဟာဒေသဆန်တော်ချင်းစနေနေ့တည်းဝင်တောက်ကြညတကောင်ကစတင်တက်ဝင်လာမို့အိုးရင်ရွှေပြောင်းရမြတ်သူမိသားစုတွေအိမ်ပြန်လာသလိုကျောင်းတွင်တဲ့ဈေးဆိုင်တွေပါပြန်ဖွင့်ခဲ့ပြီးလှုပ်ရှားသွားလာမှုတချို့ပြန်လုလာနိုင်တာပါ။အလက်ပိုးမြို့မှာရက်တော်ကြာပြင်းထန်တဲ့တိုက်ပွဲတွေကြောင့်ခလင်းငယ်58ဦးပါဝင်အရက်သား300လောက်တေဆုံးခဲ့ရတယ်လို့ Britain ခြေဆိုင် Syria လူခွင့်စောင့်ကြည့်ဖွဲ့ကပြောပါတယ်။အခုလိုအလက်ပိုးမြို့ကပြစ်ခတ်ရစေးတက်တန်းတိုးလိုက်တာအတွက် American ပြည်ထောင်စုကကြိုဆိုပါတယ်။ဒါပေမဲ့ဒီတဲ့ကောင်းတဲ့အဖြစ်ရအောင်ရှာဖို့အတွက်ဆက်ကြိုးစားနေတယ်လို့ဆိုပါတယ်။ Syria နိုင်ငံတလောအပြစ်ခတ်ရစေးအပြစ်ဝလိုက်နာမယ်အချိန်ကိုစောင့်ပြီးရေးတွက်မနေရတဲ့အထိဆက်ပြီးလှုပ်သွားဖို့အတွက်ရည်မှန်းတယ်လို့American နိုင်ငံရဲ့ဌာနပြောခွင့်ရ John Kirby ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြစ်ခံရဆိုင်တက်တန်းတိုးတာတေချာချောင်းရုရှားကာကွယ်ဝင်ကြီးကြေညာချက်ထုတ်ပြန်ပြီးတောက်ကြနေမှာကြေညာလိုက်တာပါ
။မြောက်ကိုရီးယားနိုင်ငံကတမိုင်းဝင်လက်ရှိအာဏာရပါတီရဲ့ညီလာခံဒုတိယနေ့ကိုစနေနေ့ကကျင်းပခဲ့ပြီးခေါင်းဆောင် Kim Jong Un ကိုပုံမိုကြီးမြတ်တဲ့ဝယ်ဒူးအသစ်တွေထပ်မံပေးအပ်လိမ့်မယ်လို့မျှော်လင့်ရပါတယ်။စနေနေ့ကျင်းပမယ့်ညီလာခံအစီအစဉ်တွေမှာခေါင်းဆောင် Kim Jong Un ကိုသူ့အဖေနဲ့အဖိုးတို့ရဲ့ယာဒူးနဲ့ညီမျှတဲ့အလုံသမားပါတီရဲ့အတွင်းရေးမှူးချုပ်ယာဒူးကိုခန့်အပ်မဲ့အစီအစဉ်လဲပါဝင်ကြောင်းအစိုးရပိုင်း KCN နေသတင်းမှာဖော်ပြထားပါတယ်။ Kim Jong Un ဟာလက်ရှိမှာပထမအတွင်းရေးမှူးယာဒူးကိုရယူထားတာဖြစ်ပြီးအဆောင်အယောင်သဘောထားတက်ရောက်တဲ့အတွင်းရေးမှူးချုပ်ယာဒူးကိုပေးအပ်တာကိုကြည်ချင်းအဖြစ်ကင်ဂျွန်ဝန်အနေနဲ့တိုင်းပြည်အာဏာကိုခိုင်မာစွာဆုပ်ကင်ထားတယ်ဆိုတာကဘာကိုထင်ရှားစွာပြသလိုက်တာလည်းဖြစ်ပါတယ်။ဒီတော့တွင်မြောက်ကိုရီးယားနိုင်ငံဟာမကြာတော့တဲ့အနာဂတ်ကာလအတွင်းနျူကလ িয়ার စမ်းသပ်မှုနောက်တစ်ခုပြုလုပ်မယ်အလားအလာရှိနေတယ်လို့အမေရိကန်အခြေစိုက်လေ့လာဆောင်ကြည့်ရေးအဖွဲ့ကပြောကြားလိုက်ပါတယ
်။ဝင်ငွေကွာဟမှုကြီးမားနေတာအခုခေတ်မှာတွေ့ရတဲ့ပြဿနာတွေထဲကတစ်ခုဖြစ်ပြီးဒီပြဿနာကိုအစိုးရတွေကပိုးပြီးအလေးထားထုတ်ဖော်ပြောဆိုဖို့လိုအပ်နေပြီလို့ပနမားလှည့်ဝက်စာရွက်စာတမ်းတွေအချက်လက်တွေကိုဖော်ထုတ်ခဲ့တဲ့အမည်မဖော်လိုတဲ့သတင်းရင်းမြစ်ကပြောပါတယ်။အချက်လက်တွေကိုလူသိရှင်းကြားထုတ်မပြောခင်ရဲ့အတော်ကြာကတည်းကဇီတာချူလန်ဇိုင်းတာ ဂျာမနီသတင်းစာနဲ့ ICIJ နိုင်ငံတကာစုံစမ်းဖော်ထုတ်ရေးသတင်းသမားများအဖွဲ့ကဒီသတင်းအရင်းမြစ်ကစာလုံးရေ1800ပါကြီးညာချက်တစ်ဆောင်ပေးပို့ပြီးလျှို့ဝှက်အချက်လက်တွေကိုဘာကြောင့်သူတို့ဖောက်ထုတ်ရတယ်ဆိုတာကိုရှင်းပြပါတယ်။ဘန်တွင်ငွေကြေးဆိုင်ရာစီမင်းစည်းကမ်းထိန်းချုပ်နေသူတွေနဲ့အခွန်အခဆိုင်ရာအာဏာပိုင်တွေဟာကင်တွယ်နိုင်မှုမရှိဘဲသူတို့ရဲ့ဆုံးဖြတ်ချက်တွေဟာအလဲလက်တန်းဝင်ငွေရှိသူတွေနဲ့ဝင်ငွေနဲ့လူဒန်းစားတွေအတွက်ဥတီရမယ်အစားချမ်းသာကျွယ်ဝသူတွေအတွက်ပဲဖြစ်နေတယ်လို့យေတာထားတာပါ။အခုဒီတော့ဒီသတင်းအရင်းမြစ်ဟာဘယ်သူလဲဆိုတာထုတ်မပြောသေးပေမဲ့အခုကြေညာချက်ဟာပနားမားလျှို့ဝှက်စားရစားရတွေဖြန့်ဝေခဲ့သူစီကပေးပို့လာတာတေချာကြောင်းဒီဂျာမနီသတင်းစာကပြောပါတယ်။ဧပြီလဆန်းလုံးကပနားမားပေပါစ်လို့ခေါ်တဲ့အကြီးကျယ်ဆုံးသတင်းဖောက်ချမှုတစ်ခုဖြစ်တဲ့ပြပကုမ္ပဏီတွေပနားမားမှာလျှို့ဝှက်ဘန်ဆင်းတွေလာဖွင့်ထားတာနဲ့ပတ်သက်ပြီးအချက်လက်တွေပေါ်ထွက်လာတာပါ။ဒါဟာပနားမားမှာရှိတဲ့ Mossack Fonseca ဥပဒေအကျိုးဆောင်အဖွဲ့ရုံးကစားရစားရပေါင်း70တန်းခွဲဖြစ်ပြီးဒီကုမ္ပဏီကချမ်းသာကျွယ်ဝတဲ့လူတချို့ရဲ့ပိုင်ဆိုင်မှုတွေကိုလျှို့ဝှက်ထားဖို့အခွန်ရှောင်ဖို့နဲ့စီးပွားရေးတန်ခတ်မှုတွေကိုရှောင်ရှားနိုင်မှုပြပဗန်းစင်းဖွင့်ပေးပြီးအကူအညီပေးနေတာကိုပြနေပါတယ
်။ VOA မြန်မာနိုင်ငံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ပါကစ္စတန်နိုင်ငံဟာတာလီဘန်တောင်းကျမ်းသူတွေပေါ်အစောပိုင်းကထင်ထားတဲ့ပုံမဩဇာတက်ရောက်မှုရှိပြီးအများမြင်ကွင်းမှာဂရုပြုပြောဆိုနေတာနဲ့ဆန့်ကျင်ပြီးအာဖဂန်အစိုးရနဲ့ညညာရေးဆွေးနွေးမှုတွေပြုလုပ်အောင်ခေါ်ဆောင်လာလို့တဲ့ဆန္ဒမရှိဘူးလို့အာဖဂန်အရာရှိတွေကဆွဆွဲပြောကြားလိုက်ပါတယ်။အာဖဂန်ရဲ့ပတ်သက်လို့ပါကစ္စတန်ရဲ့ policy ဟာလုံးဝပြစ်ပယ်ထားတယ်ဆိုပေမဲ့တကယ်တော့ပြစ်ပယ်ထားတယ်ဆိုတာမဟုတ်မှန်းကြောင်းအမိမဖော်လို့တဲ့သမ္မတအရှရဖ်ဂန်နီရဲ့အနိကအကြံပေးတူက VOA ကိုပြောပါတယ်စစ်ဖြစ်နေတဲ့အာဖဂန်နိုင်ငံအတွင်းပြိုင်ဘက်အိန္ဒိယရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုတံပြန်နိုင်ဖို့အတွက်ပါကစ္စတန်စစ်တပ်ကတာလီဘန်တောင်းကျမ်းသူတွေနဲ့ဟခါနီစစ်သွေးကြောအဖွဲ့တို့ကိုတိတိကျကျအကူအညီပေးနေတယ်လို့အာဖဂန်နိုင်ငံကအစောပိုင်းကတည်းကတန်တရားရှိနေကြတာဖြစ်ပါတယ်ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရာဟီရှာရီဖ်အပေါ်ယုံကြည်မှုပိုရှိခဲ့ပေမဲ့သူဟာလည်းပေးထားတဲ့ကတိတွေကိုဖျက်ပြီးအာဖဂန်နိုင်ငံအပေါ်လှည့်ပြားနေတယ်လို့ယုံကြည်ရကြောင်းသမရဂါနီရဲ့အကြံပေးက VOA ကိုပြောပါတယ
်။ကနေဒါနိုင်ငံအယ်ဘာတာဒေသမှာလောင်ကျွမ်းနေတဲ့ကြီးမားတဲ့တောင်မီးကြောင့်တိမ်းနဲ့ချီတဲ့ဒေသခံတွေကိုဘေးလွတ်ရာအတင်းရွှေ့ပြောင်းခိုင်းနေရပါတယ်။အခုချိန်ထိအချိန်တော်ကြောင်းမီးမငိမ့်တက်နိုင်သေးပဲမီးဟာခုတည်းနှစ်ဆလောက်ပိုကြီးလာနိုင်ချေရှိတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။တောင်မီးဟာဒေသတစ်လျှောက်မှာထိန်းလို့မရနိုင်သေးပဲဆက်ပြီးလောင်ကျွမ်းနေတာမို့အခုတည်းနှစ်ဆပိုပြီးကြီးမားလာနိုင်တာလို့အယ်ဘာတာပြည်နယ်စိုက်ပျိုးရေးနယ်တည်တော်ဌာနကဒေသတောင်မီးကာကွယ်အကြီးအကဲမန်နေဂျာချက်မော်ရီဆန်ကပြောပါတယ်။အချိန်နေဟာထိန်းမရနိုင်သေးပဲလာမယ့်နှစ်ရက်လောက်မှာအရှိမျောက်ဖက်ကိုတောင်မီးပြန့်သွားမယ်လို့ခန့်မှန်းရကြောင်းတောက်ကြံနေကပြောတာပါ။တောင်မီးဟာတက်တော့ဟိုက်တက်တသိန်းလောက်ကိုဝါမျိုးသွားပြီးဖြစ်ပြီးအနားမှာရှိတဲ့ Fort McMurray ရပ်ကွက်ကနေအိမ်ပေါင်း 2,000 လောက်ပါမိတဲ့ကိုပါသွားပြီးဖြစ်ပါတယ်။ Alberta ကရေနံရှိရာတဲမီဒေတာမှာလောင်းတဲ့တောင်မီးဟာစူးစားပြီးနှိမ့်တက်နေတဲ့ကြားကဆက်ပြီးလောင်းနေတာမို့မိုးကောင်းကောင်းရွာမှပဲရက်တော်မဲ့အနေထားရှိတယ်လို့လဲမော်ရီဆန်ကပြောပါတယ်။ဘေးလူရရွှေ့ပြောင်းပေးထားတဲ့ဒေတာကန်တွေအဲ့ဒီမီးလောင်ရာအန်ဒီယာကြီးတဲ့နေရာကိုသူတို့ပစ္စည်းတွေပြန်လာမယူကြစေဖို့အတွက်ရဲတွေကစောင့်နေရပါတယ
်။တူရကီနိုင်ငံကအထင်ကြီးတဲ့နေရာတော်ဦးကိုတောက်ကြနေက9နှစ်ကျော်ထောင်ဒဏ်မချမှတ်ခေနိုင်ပိုင်းအလိုမှာပဲသူ့ကိုတိုက်ခိုက်ခဲ့မှုနဲ့ဆက်နွယ်သူနောက်ထပ်တအုပ်ကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အတိုက်ခံချွမ်ဟာရီရဲ့သတင်းစာရဲ့အက်ဒီတာချုပ်ကန်ဒန်ဒါကိုတင်နဲ့ပြစ်ခတ်ခဲ့သူရဲ့တငယ်ချင်းနှစ်ဦးကိုစုံစမ်းစစ်ဆေးမြင်မြတ်မှုအတွက်အာဏာပိုင်တွေကစနေနေ့မှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဒန်ဒါကိုစီရင်ချက်ချဖို့နိုင်ရင်အနေငယ်လိုမှာပဲတနတ်သမားတွေကတစ္ဆာဖောက်လို့အော်ဟစ်ပြီးတရားရုံးပြင်ပမှာတင်နဲ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီပြစ်ခတ်မှုမှာဘေးမတိရမခါပဲလွတ်မြောက်သွားခဲ့တဲ့ကန်ဒန်ဒါကိုတော့အာဏာပိုင်တွေကထောင်ဒဏ်9နှစ်နဲ့ဆယ်လတကပိတ်စီရင်ချက်ချလိုက်ပြီးကွန်ချူရီရဲ့သတင်းစာရဲ့အန်ကာရာဘျူရိုတာဝန်ခံအဒမ်ဂူးကိုတော့ထောင်ဒဏ်9နှစ်ပြည့်တန်စီရင်လိုက်ပါတယ်။သူတို့နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့စီရင်ချက်ချလိုက်တာဖြစ်ပြီးအစိုးရကိုဖြုတ်ချဖို့ကြံစီမှုအပါအဝင်သူတို့ပေါ်တင်ထားတဲ့တခြားပြစ်မှုတွေကိုတော့တရားသေးလွတ်ပေးလိုက်ပါတယ်။သူတို့နှစ်ဦးစလုံးဟာတူရကီအစိုးရကစီးရီးယားကိုလက်နက်တွေကိုတရားမဝင်တင်ပို့မှုအကြောင်းရေးသားခဲ့မှုအတွေ့သူတို့ပေါ်ဆွဲချက်တင်ခံခဲ့ကြရတာဖြစ်ပါတယ်။
အီဂျစ်နိုင်ငံမှာဖြုတ်ချခံခဲ့တဲ့အစ္စလမ်ဝါရီသမရဟောင်းမိုဟာမက်မော်စီနဲ့ကာတာပင်လယ်ကွေ့နိုင်ငံကိုလျှို့ဝှက်သတင်းချက်လက်တွေပေးတယ်လို့ဆွဆွဲခံရတဲ့ဒါဇင်လောက်ရှိတဲ့တရားခံတွေက6ယောက်ကိုအီဂျစ်တရားရုံးတစ်ခုကတည်တံ့ချမှတ်လိုက်ပါတယ်။ဒါပေမဲ့မစ္စတာမော်စီရဲ့အမှုအတွက်ဆုံးဖြတ်ရမယ့်ချက်ကိုတော့ရွှေ့ဆိုင်းခဲ့ပါတယ်။အဖွဲ့ဝင်3ဦးပါတဲ့တရားသူကြီးအဖွဲ့ကမစ္စတာမော်စီရဲ့အမှုအတွက်ဂျူလ18ရက်နေ့ကိုရွှေ့ဆိုင်းလိုက်တာပါ။တရားခွင်ဗီဒီယိုထဲမှာတော့မစ္စတာမော်စီရောသူ့နဲ့အမှုတွဲတစ်ခုတည်းရင်ဆိုင်နေရသူအများအပြားပါပြုံပြုံရွှင်ရွှင်နဲ့ရရဲမောမောပြောဆိုနေတာကိုတွေ့ရပါတယ်။တည်တံ့ချမှတ်ခံရသူ6ထဲက3ယောက်ဟာအီဂျစ်နိုင်ငံထဲမှာမရှိဘဲမျက်ကွယ်အမှုစီရင်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့ပြစ်ဒဏ်ဟာမျက်ကွယ်မှာချခဲ့တာဖြစ်တဲ့အတွက်အလိုလိုပြက်ပြက်နိုင်ပါတယ်။မျက်ကွယ်အမှုစီရင်တာခံရသူတဦးကတော့သူ့ကိုဆွဆွဲမှုဟာခိုင်မာမှုမရှိတဲ့အတွက်ဒီပြစ်ဒဏ်အတွက်စိတ်သိမ့်မပူဘူးလို့ပြောပါတယ်။ Direct from Washington The Voice
of America ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါရဲ့ရှင်။မကြခင်မှာဒီတိုင်းရင်းသားတွေတယံစာတချိန်စာတင့်နေတာကိုပြက်ပြက်အောင်လှုပ်တဲ့နီးလန်းနဲ့ပတ်သက်ပြီးတော့မကြသေးခင်ကဒီရခိုင်ရေနံစောင့်ကြည့်ရေးအဖွဲ့ကဘလို့အကြံပြုထားတယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။အခုတော့သတင်းဆောင်မတွေကိုအရင်ထုတ်လွှင့်ပေးပါမယ်ရှင်။နိုဝင်ဘာလမှာကျင်းပဖို့ရှိတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ရောက်မြန်မာတွေဘသူကိုမဲပေးကြမှာပါလဲ။မြန်မာနိုင်ငံအတွက်ဘသူကပိုကောင်းမယ်လို့ယူဆကြပါတယ်ဆိုတာကိုကိုစုံဝင်းလိုက်ကစူးစီးတင်ပြထားပါရရှင်
။အမေရိကန်သမ္မတကိုယ်စားလှယ်လောင်းပါတီတွင်ရွေးချယ်မှုတွေပြည့်စုံသလောက်ဖြစ်လာပြီး Republican Party ဘက်ကဘီလီယံနာတထည့်ကြီးဒေါ်နယ်ထရမ့်နဲ့ Democrat Party ဘက်ကနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton တို့ရှင်ပြိုင်ကြရမှာဖြစ်ပါတယ်။ Democrat Party တွင်ကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ဗမွန်ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့နှစ်ဦးအကြားမှာဘသူအနိုင်ရမယ်ဆိုတော့တိကျပြသတဲ့အဖြေထွက်မလာသေးပေမဲ့လက်ရှိအနေအထားအရ Hillary Clinton အသာစီးရနေတဲ့အတွက် Hillary Clinton နဲ့ Donald Trump တို့နှစ်ဦးရှင်ပြန်ရမယ်ဆိုတော့အခိုင်အမာပြောဆိုမှုတွေထွက်ပေါ်နေတာပါကိုကျော်သက်ဟာအမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့မှာနေထိုင်နေတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှှရှားသူတဦးဖြစ်ပါတယ်သူက Hillary Clinton ဟာ NLD ပါတီအကြီးအကဲတောင်ဆန်းစုကြည်နဲ့ရင်းနှီးတဲ့ပုံကိုတူဖြစ်တယ်လို့မြမအရေးကိုစိတ်ဝင်စားသိရှိထားသူဖြစ်တဲ့အတွက်သူမကိုမဲပေးမယ်လို့ပြောပါတယ
်ဒီနိုင်ငံသားရေးဝန်ကြီး Hillary Clinton ကိုကျွန်တော်တို့မဲပေးပါတယ်မဲလည်းပေးခဲ့ပြီးပါပြီ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒါကျွန်တော်တို့ Hillary Clinton ဆိုတာကျွန်တော်တို့နိုင်ငံရဲ့ဟလာနော်အခုတောင်ဆန်းစုကြည်နဲ့ဒါအများကြီးရင်းနှီးတယ်ပြီးရင်ဗမာပြည်ကိုလည်းအဝင်ထွက်ရှိတယ်ပြီးရင်သူကဘမကြီးရဲ့အရေးကိစ္စတွေကိုလည်းအများကြီးစိတ်ဝင်စားတယ်။တခါဘဝကြီးမှာဟလာအခုနဥပမာပေါ့ဗျာနော်။အခုချိန်မှာတရုတ်ကနေပြီးတော့ဟလာကျွန်တော်တို့ရှေ့ကဆရာနာရှင်တွေကနေပြီးတော့ဟလာဆက်ဆံပြီးတော့နော်တိတိပုံလောက်ထားတဲ့ဟလာဒီစီးပွားရေးတွေဒါတွေအားလုံးကသူတို့အမြင်ထားပြီးသားပါ။ကျွန်တော်တို့အဓိကကတော့ဘမကြီးမှာကျွန်တော်တို့ခံစားနေရတယ်ဘမပြည်သူတွေအဓိကခံစားနေရတာကဟလာတရုတ်နိုင်ငံရဲ့နော်ကျွန်တော်ဟိုစီးပွားရေးကကျူးကျော်မှုတွေဒါတွေကိုသူတို့ပြန်ပြီးတော့ရှင်းတိုင်းတိကျပြန်လည်နိုင်လိမ့်မယ်။နေရတော့ကျွန်တော်တို့နိုင်ငံမှာရှိနေတဲ့ဒီဟိုလူအဖွဲ့စည်းမှာစည်ရနွမ်းမှုပေါ့နော်ဒါဒီလိုကိစ္စမျိုးတွေကိုအမေရိကန်နိုင်ငံကထဲထဲဝင်လာပြီးတော့ကူညီနိုင်မယ်နော်ဟို NGO ပုံစံမျိုးနဲ့တော့လည်းကောင်းဆော့တော့လိုမျိုးနိုင်ငံရေးရတာလိုက်ခလာနော်ဝင်ပြီးတော့ဒီဟိုကူညီတဲ့အားမျိုးခလာတခါစီးပွားရေးရတော့လည်းကောင်းဒါတွေအများကြီးလုပ်ပြနိုင်လို့ကျွန်တော်မြင်ပါတယ်
ညချစီပြည်နယ်မှာအခြေဆိုင်နေထိုင်နေတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူနောက်တူဖြစ်တဲ့ကိုရင်အေးကလည်းအမေရိကန်ရောက်မြန်မာနိုင်ငံသားတွေဟာအမေရိကန်ရွေးကောက်ပွဲမှာမဲပေးကြတဲ့အခါမြန်မာပြည်အရေးကိုထည့်သွင်းစဉ်းစားပြီးမဲပေးကြလေရှိတဲ့အတွက်သူ့အနေနဲ့လည်းမြန်မာပြည်သူတွေအတွက်အကျိုးရှိနိုင်တဲ့ Hillary Clinton ကိုပဲမဲပေးမယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီအမေရိကန်ကိုရောက်လာကြတဲ့အင်အားစုတွေကျွန်တော်ဗမာပြည်အင်အားစုတွေအနေနဲ့ကတော့ဒီအမေရိကန်သမ္မတရွေးချယ်ကြတဲ့အခါမှာကိုတိုင်းပြည်ရဲ့အနေထားကိုကြည့်ပြီးတော့ကျွန်တော်တို့အဓိကထားရွေးကြတာပေါ့နော်။နောက်ပြီးတော့မှကိုရဲ့အသင်ချင်းတွေနောက်တစ်ချက်ပေါ့။ဗမာဥစားပေးရတော့ကိုတိုင်းပြည်ချင်းတွေဥစားပေးတယ်။ကျွန်တော်တို့ဒီတစ်ချိန်လုံးကျွန်တော် Republican Party အနေနဲ့ကဒီဆိုးဆိုးပြားတွေပြင်းထန်ပေးခဲ့ပြီးတော့အချက်တွေ့စေခဲ့တယ်။အဲ့မှာနောက်ဆုံး2009မှာမစ္စတာအိုဘားမားတက်လာခဲ့တယ်။ဒီဒီမိုကရက်ကနေသမ္မတအနေနဲ့တက်လာခဲ့တဲ့အချိန်မှာစပြီးတော့သူတို့ policy တွေကြောင်းသွားတယ်ဗျ။သူတို့အနေနဲ့ဒီအချိန်လုံး pressure ပေးလာဒီဆိုးဆိုးပေါ်မှာ pressure ပေးလာတဲ့ပုံစံအနေပြီးတော့ပူပေါင်းဆောင်ရပြီးတော့ဒီလိုဆောင်နေပူပေါင်းဆောင်ရမှုနဲ့တွားမယ်ဆိုပြီးတော့ဘဝမှာ change ဆိုတဲ့ policy အကြောင်းလဲမှာကျွန်တော်တိုင်းပြည်လည်းပါလာခဲ့တာ။ဒါကြောင့်မလို့လဲဒီ policy အကြောင်းလဲပေါ်မှာနောက်ဆုံးကိုယ်တိုင်းသူတို့ဒီလိုက်ပြီးတော့ဒီ chain ကိုရွှေ့ပြောင်းကစားခဲ့တာပေါ့နော်။ဒါကြောင့်မို့2012ဟာချပြရေကောပဲဝင်ခဲ့တယ်။2015မှာတမန်ရုံးတိုင်းတာအနိုင်ရခဲ့တယ်။ဆိုတော့ဒီလမ်းကြောင်းကဒီမိုကရက် policy နဲ့တွားနေလမ်းကြောင်းကိုကျွန်တော်မြင်တယ်လေ။ဒါကြောင့်မို့ကျွန်တော်ဆက်လက်ပြီးတော့ဒီဒီမိုကရက်လမ်းကြောင်းကိုမှကျွန်တော်ဆက်ပြီးထောက်ခံပေးသွားမှာ။ဒါတော့ဒီလမ်းကြောင်းကအခုရွှေ့နေအရွေးကိုမြင်နေရပြီကျွန်တော်တို့။ ကိုတိုင်ပြီးတော့ဒါကြောင့်ဒီမိုကရက်ကကိုယ်စားလှယ်ပေါင်းဖြစ်တဲ့ဟယ်လာရီကလင်တန်ကျွန်တော်မဲပေးမယ်
။နိုဝင်ဘာလမှာကျင်းပမယ့်အထူးရွေးကောက်ပွဲမှာဟယ်လာရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့နှစ်ဦးရှင်ပြန်ရမှာဖြစ်တဲ့အတွက်လက်ရှိကောက်ယူထားတဲ့လူမှုစစ်တမ်းတွေအရဟယ်လာရီကလင်တန်ကအနည်းငယ်အသာစီးရနေပေမဲ့လည်းနိုင်မယ်ဆိုတာတော့ယတိပြပြောလို့မရနိုင်သေးပါဘူး။ဒါကြောင့်လဲဒေါ်နယ်ထရမ့်သာအနိုင်ရခဲ့ရင်မြန်မာနိုင်ငံနဲ့ဆက်ဆက်လို့ဘလို့ပုံစံမျိုးဖြစ်လာနိုင်တယ်လို့မေးကြည့်တဲ့အခါဖော်ဝင်းမျိုးကကိုကျော်တက်ကအခုလိုတုံ့တက်ပါတယ်
။ဖန်လာအတိကဟောနော်သူ့ရဲ့ဥတီချက်ကသူအခုဆိုရင်ဒီမှာပြောနေတာရှိပါတယ်ဟလာဒီခနင်းပြင်ကိုအခုနကျွန်တော်တို့ဒီအာ immigrant တွေကိုဟလာဟိုပေါ့နော်နည်းနည်းနှိမ့်ကုန်မယ်ဆိုတော့အမြင်တဲ့ကိုသူ့ကိုသူကတရုတ်ကဒီကမ္ဘာပေါ်မှာစီးပွားရေးလမ်းကြောင်းမှုတွေကိုသူမကြိုက်တာတွေကိုသူပြောနေတာတွေရှိပါတယ်။ဆိုတဲ့အခါကျတော့ကျွန်တော်တို့ဗမာပြည်မှာဟာတရုတ်နိုင်ငံကလာပြီးတော့အခုဒီစီးပွားရေးတွေကိုနော်လော်ဝကြီးအုပ်ဟာအခုနောက်အနိုင်ကျင့်ဒီလိုမျိုးဟာတစ်ဖက်သက်စာချုပ်တွေနဲ့လှုပ်လှုပ်ထားတဲ့ဟာတွေအပေါ်မှာသူလည်းအမြင်ရှိမှာပါအဲဒီခါကျတော့ငွားပြီးပေါ်တော့သူလည်းအိုင်ဆိုက်နေတယ်လို့ထင်ပါတယ
်လက်ရှိအချိန်မှာတော့သမရကိုယ်စားလှယ်လောင်းပါတီတွင်ရွေးချယ်မှုတွေဆက်လက်ကျင်းပနေစေဖြစ်တာကြောင့်ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းနှစ်ဦးဖြစ်ကြတဲ့ဟယ်လာရီကလင်တန်နဲ့ဘာနီဆန်ဒါးစ်တို့နှစ်ဦးဟာဆက်လက်ရှင်ပြန်နေကြဆဲဖြစ်ပါတယ်Republican Party ဘက်ကတော့ Donald Trump တဦးသာပါတီကိုစားပြုသမရကိုယ်စားလှယ်လောင်းအဖြစ်ကျန်တော့တဲ့အတွက်သူတို့ပါတီတွင်းရွေးချယ်မှုတွေကိုဆက်လက်ပြုလုပ်ဆရာမလို့တော့ပဲဇူလိုင်လမှာကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာ Donald Trump ကိုပါတီရဲ့ကိုယ်စားလှယ်လောင်းအဖြစ်တရားဝင်ရွေးချယ်ကြဖို့ပဲကြံမာတော့တယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပြပြခဲ့တာဖြစ်ပါတယ်ရှင်နောက်ပိုင်းမှာလဲတက်မတော်ကိုအစိုးရတက်လို့ခေါ်ဖို့သုံးဆွဲမှုပေါ်သောတာရှင်တွေရဲ့အမြင်တွေနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုတော့လာမယ့်အင်္ဂါညမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်အောင်ပ
ါသောရစီများခင်ဗျာစကန်တိုင်းလေဗရောင်းတောင်ကျင်းဒီစီမံကိန်းအပေါ်ဒေသခံတွေရဲ့အဆန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့အတွက်လွှတ်တော်မှာတင်းပြဖြေရှင်းဖို့ကြိုးပမ်းလာကြတဲ့အထိဖြစ်ပါတယ်တချိန်ကအာဏာပိုင်တွေအပြင်းထန်နှိမ်နင်းတာခံရတဲ့အတိုင်းအောင်စီမံကိန်းအပေါ်စန့်ကျင်ကန့်ကွက်မှုတွေအခုထိအဆုံးမသတ်နိုင်ပဲဖြစ်နေရတာဟာဘာကြောင့်များပါလဲဒီပြဿနာနဲ့ပတ်သက်လို့လွှတ်တော်ကအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့ရောသောရရှင်တို့ယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
။သောရရှင်တွေအနေနဲ့အင်္ဂါနေ့ည9:00အစီအစဉ်မတိုင်မီကြိုတင်ဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါ။ဒီစီစဉ်မှာတိုင်းရင်းသားတွေတယံစာတကျင်းစာတင့်နေတာကိုပြက်ပြဲအောင်လုပ်တဲ့နီလန်းနဲ့ပတ်သက်ပြီးတော့ရခိုင်ရေနံစောင့်ကြည့်ရေးအဖွဲ့ကမကြသေးခင်ကသုတေသနစာတမ်းထုတ်ဝေထားပါတယ်ဒီအကြောင်းကိုဦးအောင်ခင်ကသုံးသပ်ပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင်
တဘောဝတင်ရဇာတပေါ်များတဲ့မြန်မာပြည်မှာနိုင်ငံသူနိုင်ငံသားတွေစီးရင်နွမ်းပါနေတာကိုတင်ရဇာတကျင်းစာတင့်တယ်လို့ပြောလို့ရှိပါတယ်တင်ရဇာတအကျိုးကိုပြည်내နဲ့တိုင်းတွေမခံစားရတာဟာကျင်းစာတင့်တယ်လို့ဖြစ်နေတယ်လို့ Arakan Wild Watch Call ရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်38ခုပြင်နိုင်မှသာမျှတစွာတင်ရဇာတခွဲဝေရေးအကောင့်တွေပေါ်နိုင်လိမ့်မယ်လို့ February 1st Breaking the Curse ကျင်းစာပြည့်ပြည့်ရေးစာရမ်းမှာပေါ်ပြထားပါတယ်အခြေခံဥပဒေပုံမှန်38ပုတ်ကွဲကမှာနိုင်ငံတော်ရှိမြေအားလုံးမြေပေါ်မြေအောက်ရေပေါ်ရေအောက်နဲ့လေတုအတွင်းရှိတင်ရဇာတပစ္စည်းအားလုံးဤပင်ရင်းပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့ဆိုပါတယ်ပုတ်ကွဲကမှာတော့နိုင်ငံပိုင်တင်ရဇာတပစ္စည်းများအားစီးပွားရေးအင်အားစုများကထုတ်ယူသုံးစွဲခြင်းကိုကုကဲကြီးကျက်နိုင်ရန်လိုအပ်သည့်ဥပဒေကိုနိုင်ငံတော်ကပြတ်တမ်းရမည်လို့ပေါ်ပြပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့တရားစတ္တကိုသိအလေးမထားဘဲနိုင်ငံသူနိုင်ငံသားရဲ့စွမ်းအားကိုအဓိကထားတယ်လို့အပီလ18ရက်နေ့ကပြောပါတယ်။ဒါပေမဲ့လောလောဆယ်အာယုံစိုက်နေတာကတော့အခုမျိုးဆက်ရောအနာဂတ်မျိုးဆက်ပါတရားစတ္တအကျိုးခံစားနိုင်ရေးပဲဖြစ်ပါတယ်။
ရခိုင်ပြည်နယ်ကထွက်တဲ့ဒဏ်ငွေတရုတ်ပြည်ကိုတင်ဖို့ရောင်းချနေလို့နှစ်စဉ်ဒေါ်လာတန်တထောင်ကျော်နေပြည်တော်ကရပြီမဲ့ရခိုင်ပြည်ဟာအကျိုးမခံစားရပဲဒုတိယအဆင်းရဲဆုံးဒေသဖြစ်နေပါတယ်။ဒါကြောင့်တိုင်းနယ်ပြည်နယ်တွေရဲ့တည်ရန်ဇာတပိုင်ဆိုင်မှုကိုအခြေခံဥပဒေပုံမှ39ကမှပေါ်ပြဖို့လိုအပ်နေတယ်လို့ရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။တည်ရန်ဇာတကိုစီမံကြီးကြပ်နိုင်တဲ့ဥပဒေကိုတိုင်းနယ်ပြည်နယ်ကပြဋ္ဌာန်းနိုင်ဖို့အတွက်ပုံမှ39ခကိုပြင်ဆင်ရမယ်လို့ဆိုပါတယ်။ဒဏ်ငွေရောင်းစားတဲ့ဗဟုအစိုးရမူဝါဒကိုလုံးဝဆန့်ကျင်ပါတယ်။တည်ရန်ဇာတကိစ္စဆုံးဖြတ်ချက်ချရမှာဘယ်သူပါဝင်ဆွံ့ရမှလဲဆိုတာအရေးကြီးတယ်လို့ဆိုပါတယ်သက်ဆိုင်ရာအောက်ခြေအဖွဲ့အစည်းတွေကိုလုပ်ပိုင်ခွင့်ပေးဖို့စရမ်းမှာတင်ပြထားပါတယ
်တိုင်းရင်းသားကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိနိုင်ဖို့အတွက်လက်နက်ကင်တိုက်ပွဲဝင်လာကြတာဖြစ်ပြီးမဲ့ဘူတန်ရွှေအစိုးရလက်ထက်မှာတည်ရန်ဇာတလဝကြီးအုံမှုကိုမကြည်နပ်လို့လက်နက်ကင်ကြတာတွေရှိလာပါတယ်အစိုးရတက်ကြီးစိုးတဲ့နေရာမှာတည်ရန်ဇာတထုတ်ယူမှုတိုးပွားလာတာဟာဒေသခံတွေအဖို့ကျင်းစာတင့်တယ်လို့ဖြစ်နေပါတယ်။ဒါကြောင့်တရားစတာကျင်းစာကိုပြပြအောင်လုပ်ပြီးနောင်လာမယ့်မျိုးဆက်တစ်တွေအတွက်ဘယ်လိုထိန်းသိမ်းရမယ်ဆိုတာကိုတင်ပြထားပါတယ်။အင်ဒိုနီးရှားနဲ့ပါပွာနယူဂီနီမှာပဋိပက္ခပြည်ရှင်းတဲ့နိလန်းတွေကိုလေ့လာတင်ပြထားတာတွေ့ရပါတယ်။တောင်အမေရိကနိုင်ငံတွေမှာတရားစတာနဲ့ပတ်သက်ပြီးလူမှုစံတာကောက်ယူပွဲကျင်းပပြီးတိုင်းသားအခွင့်အရေးကာကွယ်တဲ့ဥပဒေပြဋ္ဌာန်းလာရပုံကိုလည်းဥပမာပေးထားပါသည်
။တည်ရန်ဇာတဝင်ငွေကိုဗဟုအစိုးရလဝကြီးအုပ်အမျက်ထုတ်နေတာဟာတိုင်းပြည်အတွက်မကောင်းတဲ့လက္ခဏာဖြစ်ပါတယ်။အစိုးရအသုံးစရိတ်မှာတည်ရန်ဇာတကရတဲ့ဝင်ငွေများလေလေကျင်းစာတင့်ကျင်းကြာရှည်လေဖြစ်ပါတယ်။ဒါကြောင့်အစိုးရအသုံးစရိတ်မှာတည်ရန်ဇာတဝင်ငွေဘယ်လောက်ပါဝင်သင့်တယ်လို့သတ်မှတ်နိုင်ရင်တော့ပြည်နယ်တွေကိုတည်ရန်ဇာတကျင်းစာကကာကွယ်နိုင်လိမ့်မယ်လို့ဆိုပါတယ်။တရန်ဇာတဝင်ငွေကိုရေရှည်အသုံးပြုနိုင်အောင်စီစဉ်တဲ့တိုင်းပြည်တွေထဲမှာနော်ဝေနဲ့တီမောလစ်နိုင်ငံတွေဟာအအောင်မြင်ဆုံးဖြစ်တယ်လို့ဆိုပါတယ်။တီမောလစ်အစိုးရဟာရေနံတန်းငွေဝင်ငွေ30ရာခိုင်နှုန်းကိုသာတုံးပြီး80ရာခိုင်နှုန်းကိုရေနံရန်ပုံငွေထဲထည့်သွင်းပါတယ်။အနာဂတ်အတွက်ရည်ရွယ်တဲ့ရေနံရန်ပုံငွေဟာအတိုးရတာကြောင့်ပွားများနေတယ်လို့ဆိုပါတယ်။
ကိုယ်ပိုင်အုပ်ချုပ်ရေးနဲ့ဒေသသွင်းတရားဇာတစီမံခန့်ခွဲရေးဟာတိုင်းရင်းသားလက်နက်ကင်တွေရဲ့တောင်းဆိုချက်ဖြစ်ပါတယ်။တရားဇာတပိုင်ဆိုင်မှုဟာငြိမ်းချမ်းရေးဆွေးနွေးပွဲမှာချန်လှပ်လို့ရတဲ့ကိစ္စမဟုတ်ပါဘူး။ဒါကြောင့်တိုင်းနယ်ပြည်နယ်တွေမြေနဲ့တရားဇာတပိုင်ခွင့်ရအောင်အခြေခံဥပဒေပုံမှန်39ကိုပြင်ဆင်ရေးဆွဲဖို့လိုပါတယ်။ဒါကြောင့်အဖွဲ့အစည်းတွေအနေနဲ့ကလည်းနိုင်ငံရေးဆွေးနွေးပွဲမလုပ်မီတရားစတာဆိုင်ရာမူဝါဒတွေရှိနေဖို့လိုပါတယ်ရေရှည်မူဝါဒသာမဟုတ်ပဲပြည်နယ်ရဲ့လက်တလုံးအကျိုးစီးပွားကိုကာကွယ်ဖို့အတွက်ပါကြိုးပမ်းရပါလိမ့်မယ်ပြည်နယ်မှာတရားစတာထုတ်ယူနေတာဟာငြိမ်းချမ်းရေးဖြစ်စဉ်ကိုအဟန့်တားဖြစ်စေပါလေတဲ့ဒါကြောင့်အပြည့်အကရက်စဲယုံတယ်မကပဲတရားစတာထုတ်ယူမှုပါရက်စဲရပါလိမ့်မယ်နိုင်ငံရေးသဘောတူချက်ရယူပြီးဥပဒေသစ်တွေပြဋ္ဌာန်းပြီးတဲ့အထိအဖို့ဒံတရားစတာထုတ်ယူမှုကိုရက်ဆိုင်နိုင်ရင်ပြိပက္ခတွေယုံနေလာလိမ့်မယ်လို့ရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။တရားစတာအလုံးကိုဘိုးအစိုးရချုပ်ကင်ပြီးဖက်ဒရယ်အကြောင်းပြောလို့မရပါဘူး။အမေရိကန်မှာပြည်တော်စုပိုင်ပြည်နယ်ပိုင်နဲ့ပုဂ္ဂလိကပိုင်ဆိုပြီးမြေပိုင်ဆိုင်မှု၃မျိုးရှိပါတယ်။တိုင်းပြည်ရဲ့30ရာခိုင်နှုန်းကသာအမေရိကန်ပြည်တော်စုဘဟုအစိုးရကပိုင်ဆိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်စီစဉ်ပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားတဲ့မြမရေသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတနင်္ဂနွေမနေ့တိုင်းတင်ဆက်နေကြ American Style Indian 3အင်္ဂလိပ်သင်ကန်းစာအရှိကိုထုတ်လွှင့်ပေးပါမယ်ရှင်ဒေါ်လာလတန်းကတင်ဆက်ထားတာဖြစ်ပါတယ်ရှင်
ဒီဒီဘာအင်္ဂလိပ်မကန်ဆာဂန္ဓာမှာထားတယ်လို့ဒီပေးရတဲ့ put ကိုချီခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
put one's foot down
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက put put ကထားတာချထားတာ one apostrophe s one's ကဒုတိယရေ foot foot ကခြေတော် down down ကအောက်ဆိုတော့စကားစုတစ်ခုနဲ့ဓာတ်ရိုက်ဒီပေးကတော့လူတူးတယောက်ကသူ့ရဲ့ခြေထောက်ကိုအောက်ကိုဆောက်ချလိုက်တာပေါ့ဒီလိုမျိုးအပြုမူမျိုးလုပ်တာတွေ့ရင်တခုခုနဲ့ပတ်သက်လို့ဖြစ်နေတာတွေ့နေတာ ရင်ဆိုင်နေရတာမသိတော်ဘူးလို့ယူဆလို့ဆက်မဖြစ်သင့်ဘူးရတန်းကရက်ဖို့ပြောတာနဲ့တူတယ်လို့ဆိုရမှာပါ idiom ဆိုရဲတော့ idea ပဲကလေးလာတူပါပဲကိစ္စတစ်ခုခုမှာမဖြစ်တင်တာကိုဟန်တာတာတနည်းအမိတ်ထုတ်ထားတာမျိုးတားမြစ်ထားတာမျိုးအပြတ်သတိပေးထားတာမျိုးကိုဒီ idiom နဲ့ရင်းညွှန်းသုံးတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John was always late for work So his boss put his foot down and gave him a serious warning.
John nga alu ko amye be nau ja de li. Da chang tu sia tama ga pya pya da da be yat tan ga yat phu le ne de tri myo pe lai de lo aibe ya ba de. George ko pe de u ma ko nau ta khaw le la chi cha ya aw ba.
John was always late for work. So his boss put his foot down and gave him a serious warning.
ခုစလေတင်ပြပြီးမှကတော့
put someone in his place
ဖြစ်ပါတယ်စာလုံးပေါင်းက put put ကထားလိုက်တာ some one someone ကတူတူရောက်ရဲ့ his his ကအဲ့ဒီသူရဲ့ place place ကနေရာဆိုတော့စကစွထုံရဲ့ဓာတ်ရိုက်ထေးပဲကတော့လူတူကိုသူ့နေရာရောက်အောင်ထားလိုက်တာပေါ့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းသိပ်မကွာထားပါဘူးကိုကိုတယောက်တယောက်ကစောကားရရောက်စီတဲ့စိတ်တူစီမဲ့စကားမျိုးလာပြောတယ်အပြုမူမျိုးဆက်ဆံလာတယ်ဆိုရင်ကိုကခံမနေပဲတန်ရတန်ရဖြစ်ဖို့သူ့နေရာနဲ့သူနေတတ်ဖို့ပြန်ပြောတာကိုနေရာကိုတည်တတ်ဖို့ပြောလိုက်တာဖြစ်ပါလေကျမတို့ဒီမှာဘန်စကားမှာတော့ရရဆဆတန်ရတန်ရဘောလို့ပြောတာနဲ့တူတယ်လို့ဆိုနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The new trainee is trying to bossothers around he needs to be put in his place
အဲ့ဒီအလုပ်တင်တက်ကလေသူများတွေကိုလိုက်ဖို့ကြဖို့ကြိုးစားနေတယ်သူ့နေရာနဲ့သူနေတတ်အောင်လုပ်ဖို့လိုနေပြီလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The new trainee is trying to boss others around he needs to be put in his place
ခုနောက်ဆုံးတင်ပြပေးမှာကတော့
put the squeeze on
ဖြစ်ပါတယ်စာလုံးပေါင်းက PUT put ကထားတာ THE the SQUEEZE squeeze ကညစ်တာ ON on ကအပေါ်ဆိုတော့စကစွတခုနဲ့ဓာတ်ရိုက်အသေးပဲကတော့ညစ်ဖို့လုပ်တာပေါ့ဒီအသုံးရဲ့ idiom အသေးပဲကလည်းရှင်းပါတယ်လူတူဦးကိုတခုခုလောက်ရလေးအောင်ဖိအားပေးတာဖြစ်ပါတယ်အတင်းမဖြစ်မနေလှုပ်ခိုင်းတာမျိုးလာပြီးလဲပြီးညှိနေတယ်ဆိုတဲ့ကျမတို့မြန်မာစကားနဲ့တူတယ်လို့ဆိုရမှာပါဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Tom did not want to work overtime but his boss put the squeeze on him
Tom ကအချိန်ဖို့လုပ်မဆင်ခြင်မှုလေဒါပေမဲ့သူဆရာသမားကအတင်းမဖြစ်မနေဆင်ခိုင်းတယ်လို့အဓိပ္ပာယ်ရပါတယ် George ကိုပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Tom did not want to work overtimeBut his boss put the squeeze on him.
Didrimba put go chikambi timbya gere idiom atoun wi garo.
Put your foot down. Put someone in his place. Put the squeeze on.
Do picha bari. Now didrimba kulu chimyo ma le. Now ta idiom atoun wi go sele timbya piu ma mu. Sao myo na sin ja ba shin.
တန်စီစဉ်တင်ဆက်တဲ့ American Style Indian 3 English သင်ခန်းစာအရှေ့ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့အတူအမေများနေ့ American ကရောက်မြန်မာတွေဘလို့များဆင်နွှဲကြသလဲဆိုတာကိုနားဆင်ရဖို့ရှိပါတယ်ရှင်။သောတာရှင်များရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေအပါအဝင်ရုံးမြင့်တန်ကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်တော်ရရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့မေလ၈ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရရှင်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့ဒီကနေ့ကြာရောက်တဲ့အမေများနေ့ကိုအမေရိကရောက်မြန်မာတွေဘယ်လိုဆင်နွှဲကြပါသလဲတခါတက်မရော်ကိုအစိုးရတက်လို့ခေါ်ဝေါ်တုံးဆွဲမှုနဲ့ပတ်သက်ပြီးတော်ရရှင်တို့ရဲ့အမြင်ဘယ်လိုရှိပါသလဲ
အစိုးရတက်လက်ထက်မှာဒါမျိုးတွေတုံးလာတဲ့ခါကျတော့သူကလည်းတတိချားပြီးတော့တုံ့ပြန်တဲ့သဘောပေါ့နော်ကျွန်တော်ကတော့အဲ့ဒါလေးသွားမြင်တယ်ဟိုစကလုံးတ
ုံးဒါနဲ့ပတ်သက်ပြီးဆွေးနွေးထားကြတဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်နောက်ပိုင်းမှာလည်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြောပြအောင်ပါပါအခုပြောသွားခဲ့တဲ့အစီအစဉ်တွေကမှဒီကနေ့ကြာရောက်တဲ့အမေများနေ့ကိုကြည့်အောင်ပါရှင်မြန်မာနိုင်ငံမှာ February 14ရက်နေ့ကိုအမေများနေ့ဆိုပြီးတော့သတ်မှတ်ထားပေမဲ့ American ပြည်ထောင်စုမှာတော့မေလဒုတိယတနင်္ဂနွေနေ့ကိုအမေများနေ့အဖြစ်သတ်မှတ်ထားပါတယ်အမေရိကန်ရောက်မြန်မာမိသားစုတွေကြားမှာလည်းဒီကနေ့မှာကြားရောက်တဲ့အမေများနေ့ကိုဆင်နွှဲကြပါရစေ။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါရရှင်
။အမေရိကန်ပြည်ထောင်စုမှာတော့အမေရိကန်ပြည်တွင်းစစ်မှာဒဏ်ရာရတဲ့နှစ်ဖက်စလုံးကတပ်သားတွေကိုသူနာပြုအဖြစ်စစ်မြေပြင်မှာကူညီခဲ့တဲ့ Miss Ann Jarvis ကမိခင်ရဲ့ပေးဆပ်မှုကိုဂုဏ်ပြုဖို့1905ခုနှစ်ကစလို့အမေများနေ့သတ်မှတ်ပေးရေးကိုလှုံ့ဆော်လာခဲ့ပါတယ်။ပထမဦးဆုံးအမေများနေ့အထိမ်းအမှတ်ပွဲကိုတော့1908ခုနှစ်West Virginia က St. Andrew Methodist ဘုရားကျောင်းမှာ Ann Jarvis ကဦးဆောင်ကျင်းပခဲ့ပါတယ်။အစောပိုင်းမှာတော့ American Congress ကမေများနေ့ကိုအတိအမှတ်မပြုခဲ့ပေမဲ့1914ခုနှစ်သမ္မတ Woodrow Wilson လက်ထက်မှာမိခင်တွေကိုဂုဏ်ပြုတဲ့အနေနဲ့မေလရဲ့ဒုတိယအပတ်တနင်္ဂနွေနေ့ကိုအမေများနေ့အဖြစ်တရားဝင်သတ်မှတ်ပေးခဲ့ပါတယ်။ American အနောက်ဖက်ခြမ်း San Francisco မြို့မှာနေထိုင်တဲ့မိခင်တူဦးဖြစ်သူစာရေးဆရာမညူမီကျော်ကတော့အမေများနေ့မှာသူမိခင်နဲ့ပတ်သက်လို့အမှတ်ရစရာတွေကိုပြောလာပါတယ်
။ကျမအမေရဆိုလို့ရှိရင်ကျမဆရာဝန်တယောက်ဖြစ်အောင်ရောဒီအမေရိကမှာဆက်ပြီးတော့ရုံးကန်ရတဲ့အခါမှာအားရင်တွေလည်းအများကြီးပေးတယ်ပေါ့နော်။နောက်စာရေးတဲ့အခါမှာလည်းစာရေးဆရာမတယောက်ဖြစ်အောင်အများကြီးအင်အားပေးခဲ့တာလေ။သူ့အင်အားကြောင့်မို့လဲကျမဆက်ပြီးတော့ရက်တည်လို့ရတာပေါ့နော်။ဟိုဘလောက်ခက်ခဲပဲတွေ့တွေ့ပေါ့။အဲ့ဒါတပိုင်းပေါ့။နောက်ကိုကိုတိုင်းမိခင်ဖြစ်တဲ့အခါကျတော့လေကိုကလေးကိုတော့အကောင်းဆုံးဖြစ်အောင်ပေါ့။ကိုတက်နိုင်တဲ့လောက်အကောင်းဆုံးဖြစ်အောင်ပေါ့။ဆိုဆိုလို့ရှိရင်ညီမရင်ကျင်းမှုပေါ့ကိုလာတဲ့ origin ပေါ့ကိုဘယ်ကလာတယ်ဆိုတဲ့ဥစ္စာမမေ့ရပေါ့အဲ့ဒါတော့တတ်နိုင်ဆုံးတိုက်တွန်းတယ်ပေါ့ဘာနာသူတို့ကြောင်းမှာဆိုလို့ရှိရင်လည်းနှစ်တိုင်း Mother's Day ဆိုပြီးတော့ဒီကလေးတပုံနဲ့အမေကနေကလေးကိုကပ်ပေးရတဲ့အဲ့ဟာလေးတွေလာပေးတယ်သူကတော့
အစိုးရမီမီဝင်းဖေကလည်းသူ့မိခင်ရဲ့မြစ်တာတွေကိုအခုအချိန်ထိတန်ဖိုးထားနေရသေးပါလို့ဆိုပါတယ်
မမေရဲ့အခုလက်ရှိနေတာပေါ့နော်မီဝင်းဖေဆိုပြီးတော့တိုင်းတာတေးတစ်ခုချီရအောင်လို့မမေကသူရဲ့မြစ်တာရောသူရဲ့စူးစမ်းမှုတွေရောသူရဲ့ပေမန်းဖို့တွေတော့အမေကသူ့ကိုသူတော်မှထိခိုက်ခံပြီးတော့သမီးကိုလိုက်ဆောက်ရှောက်တယ်ပေါ့ဆိုတော့ပြောရရင်တော့ဒါကမဆုံးဘူးလေအဓိကတော့မြစ်တာပေါ့အမေမိမရဲ့မြစ်တာနဲ့သားသမီးဖြစ်တဲ့ဟာပေါ်မှာလိုက်ပြီးတော့ကာကွယ်ပေးတယ်ထောက်ခံပေးတယ်ဆောက်ရှောက်ပေးတယ်အဲ့လိုမျိုးတွေပေါ့နော်ဆိုတော့အခုတစ်ခါသမီးပေါ်မှာသူကသူ့ရဲ့ပူပန်တော့သူ့ရဲ့မြစ်တာစင်နာရီကခုတည်းရော့မတော်ဘူးပေါ့နော်သူမွေးရောအတိုင်းလိုပဲသူမြင်နေတော့မှာတော့ခုချင်းပေါ့
မေရီလန်းပြည်နယ်မှာနေထိုင်တဲ့မမ်မီမီကတော့နိုင်ငံရဲ့ချားရောက်နေပေမဲ့အခုချိန်ထိသူ့မိခင်အတွက်ဂုဏ်ယူနေသူတူဖြစ်ပါတယ
်အခုလက်ရှိအချိန်ထိပေါ့နော်ကျွန်မအမေရာကျွန်မဘေးနားရှိတဲ့တော်ကျွန်မအရင်အားရှိပါတယ်အထူးသဖြင့်ဒီလိုအမေကိုပြုစုရှောက်ရှားခွင့်ရတဲ့အတွက်လည်းကိုကိုကိုဂုဏ်ယူမိပါတယ်ဟိုမေမေကကျွန်မရဲ့ငယ်ဘဝတစ်ချောင်းလုံးပေါ့နော်ဘေးကနေမမမမရက်တီးပြီးလမ်းကြောင်းမမအကုန်လုံးရှိရနေလမ်းကြဥဆောင်ခဲ့ပါကျမကိုယ်တိုင်မိခင်ဖြစ်လာတဲ့အချိန်မှာအမှန်တမ်းပြောရင်ကျမမမေခြေပြားတော့မမိပါဘူးကျမလည်းကျမစိုးစားတာလေကျမမမေရဲ့ခြေပြားကိုမိအောင်ပေါ့နော
်အမေရိကန်ပြည်ထောင်စုမှာတော့အမေများနေ့မှာသားသမီးတွေကပန်းစီပို့စကတ်အပောင်းဝင်ကိုယ်တိုင်လှုပ်လက်ဆောင်ပစ္စည်းတွေပေးတာညစာစားပွဲအတူစားသုံးရင်းမိခင်တွေကိုဂုဏ်ပြုတာတွေ့ရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်အခုစနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီရှင်တက်မတော်ကိုအစိုးရတက်လို့ခေါ်ဝေါ်တုံးဆွဲမှုနဲ့ပတ်သက်ပြီးတော့ထုတ်လို့သူကိုရနိုင်တဲ့အတူကိုကြောကြောသိန်းကအစီအစဉ်တင်ဆက်ထားပါရရှင
်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေပြီးခဲ့တဲ့ဧပြီလ29ရက်နေ့ည8နာရီ MRTV4 သတင်းမှာတမတော်ကိုအစိုးရတက်ရခိုင်လက်နက်ကင် AA အဖွဲ့ကိုရခိုင်တမတော်ဆိုပြီးတော့သတင်းထုတ်လွှင့်သွားပါရစေအဲ့ဒီအပေါ်မှာမေလ3ရက်နေ့ရောက်တဲ့အခါကျတော့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒါကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီးတော့သဘောထားထုတ်ပြန်ပါတယ်ဆိုတော့ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတမတော်ကိုအစိုးရတက်လို့ခေါ်ဖို့သုံးဆွဲတာမှားသလားအဲ့လိုသုံးဆွဲတာကြောင့်တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်တယ်လို့တမတော်ရဲ့ပုံရိပ်နဲ့ဂုံတိတ်ခါကိုများစွာထိခိုက်စေတဲ့ဆိုတဲ့အချက်ကိုရောကျွန်တော်တို့သောရရှင်တွေကသဘောတူသလားဒါကိုအဓိကဆွေးနွေးဖို့ဖြစ်ပါတယ်ပေးနိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှုတ်ဦးကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်နောက်တူကတော့ကျွန်တော်တို့နိုင်ငံရေးနဲ့စီးပွားရေးလှိလာသူဦးစည်ရသူတို့ဖြစ်ပါတယ်ဆိုတော့ပေးနိုင်ဆွေးနွေးသူနှုတ်ရဲ့သဘောထားကိုအရင်ဆုံးကြားကြရအောင်ပါဦးမြင့်ကျော်ခင်ဗျာ MRTV4 ကဒီလိုမျိုးဟလာတမတော်ကိုအစိုးရတက်ဆိုပြီးတော့သုံးဆွဲထုတ်လွှင့်တာတမတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်အတိုင်းဆိုရင်ဖြင့်သတင်းမီဒီယာကျင့်ဝတ်ကိုလိုက်နာစောင့်ထိန်မှုမရှိဘူးဆိုတာကိုဦးမြင့်ကျော်သဘောတူပါလားခင်ဗ
ျကျွန်တော်မြင်မှာတော့လေဟိုစူရတက်ဆိုတဲ့ဟာကဟိုလေကွန်မန် HC မဟုတ်ဘူးအရက်သားတွေကြားထဲမှာတုံးကြတဲ့ကားပေါ့ဟိုတို့တော့တစ်ဖက်မှာတော့ရခိုင်ဟိုအီအီဘူးတော့ရခိုင်တက်မလို့လို့ဆိုအဲ့တော့ဒီဆုံးတုံးနဲ့ဆုံးတော့ဒီမှာတော့ဒီမှာတုံးတုံးနဲ့ဘူးလိုက်တော့
ဒီမှာကိစ္စနှစ်ခုလို့ကျွန်တော်မြင်တယ်တစ်ခုကရခိုင်တက်ကိုကြတော့ရခိုင်လက်နက်ကင်တက်ကိုကြတော့တက်မတော်လို့သုံးတယ်ရခိုင်တက်မတော်အေးလို့သုံးတယ်ဒီဘက်ကကြတော့အစိုးရတက်လို့တကယ်လို့ဒါအစိုးရတက်မတော်အစိုးရတက်မဟုတ်ဘဲနဲ့အစိုးရတက်မတော်ဆိုရင်ကောတက်ဖက်ကဒီလိုပဲတုံ့ပြန်မယ်လို့ကိုမျိုးကျော်ယူဆသလား
အစိုးရတက်မတော်ဆိုရင်တော့အမှန်တော့ဒီကိစ္စဟိုအရင်ကလက်ထက်တည်ဆုံးယူရတာတို့တော့ပုံပြီးကမီဒီယာတလောက်ကြည့်တော့အားမကောင်းကြတော့ဗောလေအဲ့ဒီအချိန်မှာဟိုအများဆုံးနေကြတာပဲအရင်ကကျွန်တော်တွေကျန်တဲ့မှာဒီသုံးလုံးကဒီသုံးလုံးသုံးတဲ့ချိန်မှာဟိုမိုးလို့သုံးတာတော့ခင်းလို့ဖြစ်လို့သုံးတာအဲ့လိုမျိုးတွေကြောင့်တော့မဟုတ်ဘူးခင်ဗျာဒါအလိုဆုံးဟိုနားလေတွေသုံးစံလုံးနေနဲ့သုံးတာဆိုတော့ဒါပေမဲ့ခုနှစ်ပိုင်းမှာတော့ဟိုတက်ကတက်မတော်ဘက်ကပေါ့ကျွန်တော်ကတက်တယ်လို့ပြောတယ်တက်မတော်ဘက်ကဟိုသူ့အရင်အခေါ်ပေါ်တွေပေါ်မှာဟိုအချိန်မကန်ဖြစ်တယ်ပုဂ္ဂိကမီဒီယာလည်းအများကြီးဖြစ်လာတယ်ဟိုအားကောင်းလာတယ်အဲ့ချိန်မှာဟိုတရားဝင်အခေါ်ကိုပဲသုံးမှာတဲ့ဟာမျိုးကိုဖိအားပေးလာတယ်တစ်ဖက်ကဘူဂျက်စီကိုတော့မှပဲဟိုသူ့အင်အားဘလောက်မှမရှိနေတဲ့ဟိုဘူဂျက်ကမော်စပ်ကျဲအဲ့လိုမျိုးခေါ်တူတဲ့ဟာမျိုးလည်းတကယ်တမ်းကဟိုတချို့တော့ဟို ARV ကိုဘာလို့မှပြောတာရှိတယ်ဟိုသူတို့သတင်းစာချင်းလုံးပေါ်မှာပြောတာရှိတယ်အဲ့တော့ဒီနှစ်ပိုင်းမှာပုံပြီးတော့ဟိုဆုံးတကမီဒီယာတွေအားကောင်းလာချင်းသူတို့ sensitive ဖြစ်လာတယ်လို့ကျွန်တော်ထင်တယ်သူတို့တစ်ခါမှာတော့ဟိုစိုးရတက်လို့တုံးတဲ့ဟာကတော့ကျွန်တော်အမြင်မှာတော့လွန်ကျွန်တယ်လို့တော့ကျွန်တော်မမြင်ဘူးသူတို့ရခိုင်တက်မလို့ဟိုအဲဒီတော့ရခိုင်တက်မလို့လို့တုံးတာတော့အဲ့ဒါတော့ဟိုဘယ်လိုခေါ်မလဲသူတို့ပြေဝင်တုံးနှုတ်နဲ့အဲ့တိုင်းကိုတုံးပြီးတော့ဒီဘက်မှာ orient တက်တာတော့သူတို့ကအဲ့ဒီဟာကိုသူတို့ orient ချက်တလာလို့ကျွန်တော်တော့အဲ့လို
ဟုတ်ကဲ
့မြင်တာပေါ့လား
ဟုတ်ကဲ့ကိုစီရသူအစိုးရတက်လို့တုံးတဲ့အတွက်တက်မတော်ရဲ့ပုံရိပ်နဲ့ဂုံတိတ်ခါကိုများစွာထိခိုက်စေတယ်လို့တက်ဖက်ကမြင်ပါတယ်ဆိုတော့ဘယ်လိုသဘောထားအခြေခံနဲ့တက်ဖက်ကအဲ့လိုမြင်တယ်လို့ကိုစီရသူယူဆလဲ
အဲကျွန်တော်ကတွေးရတော့လေအခုကသူကအစိုးရတက်ကစပြီပေါ့လေအစိုးရတက်ကစပြီဆိုတော့အကုန်လုံးကပြောင်းသွားပြီကျွန်တော်တို့အရင်တော့အခြေအနေတွေမဟုတ်တော့ဘူးပြောင်းသွားတဲ့အခါကျတော့အဲ့ဒါကိုဟိုအကုန်လုံးအဖွဲ့အစည်းတွေအကုန်လုံးကဒါသတိထားပြီးချင်းကပ်နေတာတွေးရတာပေါ့နော်ဥပမာတိုင်းသားလက်နက်ကိုင်တွေဆိုလဲดาวตรีจ้าပြီးတော့ကြည်နေတယ်ပြီးနိုင်ငံရေးပါတီတွေဆိုလဲဒါတိုင်းသားပါတီရောကျွန်တော်တို့ဒီတခြားပါတီတွေရောအဲ့ဒီအကုန်လုံးကသူကဂျူးဒီဇိုက်ကြည်နေတယ်တက်မတော်ကလည်းသူကဒါကိုကြည်နေတဲ့ခါကျတော့သူအစိုးရအစ်လက်ထက်မှာဒါမျိုးတွေတုံးလာတဲ့ခါကျတော့သူကလည်းตรีจ้าပြီးတော့တုံ့ပြန်တဲ့သဘောပေါ့เนาะကျွန်တော်ကတော့အဲ့ဒါလေးတွားမြင်တယ်ဟိုစကလုံးအုံနှုံးကစဒါတွေကနောက်ဆိုရင်တွင်သွားမှာဆိုတဲ့ခါကျတော့ဒါအစ်စ်ကြောင်းတဲ့ချိန်မှာသူဂျူးဆိုင်ပြီးတော့စောင့်ကြည့်ပြီးတော့သူကထိန်းတယ်ဆိုတဲ့သဘောပေါ့လေအဲသူကန့်ကွက်တယ်ဆိုရင်လည်းကန့်ကွက်လိုက်တယ် အပြင်အဲဒါမကြိုက်ဘူးဆိုလည်းမကြိုက်ဘူးပြောတယ်ပေါ့လေအဲ့တော့ကျွန်တော်မြင်ရတော့ဒါအစိုးရအစ်စ်အပြောင်းလဲမှာဒါသတိထားပြီးတော့သူကဟိုဆောင်ရွက်နေတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်ခုနကလို့သူပုံရိပ်နဲ့ပဲပတ်သက်လို့ဖြစ်ဖြစ်နောက်အစင်လာတွေဘာတွေဖြစ်သွားမှာဆိုတဲ့အခါကျတော့ကျွန်တော်တို့တခြားအဖွဲ့အစည်းတွေလိုပဲသူလည်းအဲ့လိုသတိထားပြီးတော့ချင်းကပ်နေတယ်လို့သွားပြီးတော့တွေ့ရတယ်ပေါ့နော်အခုဒီလာပိုင်းအတွင်းမှာကအခုအစိုးရအစ်စ်တက်တာဆို
တ
လားကြော်ကြော်လောက်ဖြစ်ရှိသေးတာပေါ့အဲ့ဒီချိန်တွေမှာကဒါမျိုးလေးတွေကသွားပြီးတွေ့နေရတာဟုတ
်တက်ဖက်ကနည်းနည်းလေးများတော့ဆက်ဆက်တိမခံပေါ့လေဒဇက်လေးမှဆက်ဆက်တိမခံဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ပြောလို့ရမလား
သူကတော့ခုနကကျွန်တော်ပြောခဲ့တဲ့အတိုင်းပေါ့လေ။ तू ကအစိုးရအစ်စ်ကြောင်းတဲ့ချိန်ကျတော့ तू ကအကုန်လုံး तू ကတတိထားပြီးတော့ तू ကတုံ့ပြန်နေတဲ့အခါကျတော့ကျွန်တော်စိတ်တင်တော့လေအစင်လာဖြစ်သွားမယ်ဆိုလို့ तू ကဟိုချမ်းပြီးတော့ तू ကပရေးဥလိုက်တဲ့သဘောပေါ့လေ။ကျွန်တော်ရက်စကားနဲ့ပြောမယ်ဆိုရင်တော့အဲ့ဒါလေးတော့သွားတွေ့ရတယ်ဟုတ်။
ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့တိုက်ရိုက်ပအောင်ဆွေးနွေးမယ်တော်တော်ရှင်တွေအတန်ပို့ပြီးဆွေးနွေးထားတာနောက်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာ Facebook ပေါ်မှာ message ရွေးပြီးဆွေးနွေးထားတာတော်တော်များပါတယ်သဘောထားတွေရလည်းပဲဟိုဘက်ဒီဘက်သဘောတူတာရှိတယ်မတူတာရှိတယ်ဆိုတော့တော်တော်လေးကိုစိတ်ဝင်စားနေဆွေးနွေးကြတာရှိပါတယ်အရင်ဆုံးကျွန်တော်တို့ Norway နိုင်ငံကဥဖုတအောင်ကအတန်ပေးပို့ပြီးဆွေးနွေးထားလေအရင်ဆုံးနောက်ထောင်ကြည့်အောင်ပါ10မိနစ်နဲ့20စက္ကန့်ရှိပါတယ်ခင်ဗျာ
တမတော်နဲ့အစိုးရဟာတီးကြားရက်တီခွင့်ရှိနေတယ်ဆိုတဲ့အချက်ဟာမြန်မာနိုင်ငံရဲ့ထူးခြားတဲ့လက္ခဏာတစ်ရပ်ပါပဲရခိုင်စစ်အစိုးရဟောင်းရဲ့လက်ထက်မှာအတင်းအာရမအတည်ပြုပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရမြန်မာပြည်မှာဘယ်လိုအစိုးရမျိုးပဲတက်တဲ့တပ်မတော်ရဲ့အထက်မှာလုံးဝမရှိစေရေးပဲဖြစ်တယ်။ဒါဟာဆရာနာရှင်အဟောင်းနဲ့အသစ်တို့အတွက်သူတို့အကျိုးစီးပွားများကိုကာကွယ်ဖို့ရည်ရွယ်ချက်ရှိရှိရေးဆွဲပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံဥပဒေကြောင့်ဖြစ်ပါတယ်။တမတော်နဲ့ပြည်သူလူထုကင်းကွာအောင်ခွဲခြားထားတဲ့2008ဖွဲ့စည်းပုံအတိုင်းဆိုရင်မြမတက်မတော်ကိုအစိုးရတားလို့လုံးဝခေါ်တုံးဆွဲလို့မရတော့ပါဘူးတက်မတော်ရဲ့ဂုံတိတ်ခါဆိုတာပြည်သူတင်မြောက်တဲ့ပြည်သူအစိုးရရဲ့လက်အောက်ကတက်မတော်ဖြစ်မှသာဂုံတိတ်ခါရှိမည်ဖြစ်ကြောင်းကျွန်တော်ယူဆကိုတင်ပြလိုက်ပါတယ်ခင်ဗျာ
နော်ဝေးနိုင်ငံကဥဖုတအောင်ရဲ့သဘောထားပါအခုတခါကျွန်တော်တို့နီယုံမျိုးကတော်တော်ရှင်တူကိုခိုင်ဆိုးရဲ့သဘောထားကိုဆက်ပြီးနားထောင်အောင်ပါကိုခိုင်ဆိုးကိုခိုင်ဆိုးကဘယ်လိုသဘောရပါသလဲ
ဟုတ်ကဲ့ပါအခုတော့ဝေဝေးပြန်ရတယ်အဲ့ကျွန်တော်ပေါ့ကျေးဇူးတင်ပါတယ်အခုမြန်မာနိုင်ငံမှာအစိုးရတတ်မတော်ဆိုတော့အစိုးရတတ်မတော်လို့ပြောတာကတော့ကျွန်တော် MD ဘောက်ဆောက်ပြောတာတော့မှန်တယ်လို့ပြောရှင်တယ်ဘာမှမဆိုအတူတူကအစိုးရအောက်ကပဲအစိုးရအောက်ကမနေရှင်လို့သူတို့ကဒီဟာနာမည်ကိုမလို့ရှင်လို့ဖြစ်နေတာအစိုးရဆိုတော့အစိုးရတရားရဲ့အောက်မှာပဲနေရမယ်အမေရိကန်မှာလည်းပစ်တာအစိုးရအောက်ကပဲရှိတယ်။ဟဲ့ရောအခုကနေပြီးသူတို့ကတအားနာရှင်စနိုင်းရဲ့နေပြီးသူတို့ကမရှိလို့ရနေတယ်။အောင်ရှမအောင်မနေခဲ့တာသူတို့အစိုးရသူတို့အဲ့ဒီဟာပဲသူတို့ပဲအဲ့ဒီနေတာပေါ့။အဲ့ဒီမြန်မာနိုင်ငံမှာနေပြီးရှေ့ရှေ့ကအရေးခေတုံးကတာရဲဟာရဲနောက်ပြီးရ2005အရေးခေတွေပေါ့အပြေးတာခဲ့တာရောပြည်သူကကိုစားပြုတဲ့စိတ်တမ်းမှမဟုတ်တာသူတို့ကအဲ့တော့အစိုးရတရားတဲ့အောက်မှာမင်းသူကအဲ့ဒါအဲ့လိုပြောနေတာဖြစ်တာပေါ့
ဟုတ်ကဲ့ကိုခိုင်ဆို
ရခိုင်တပ်မတော်ကတော့ပြည်သူတွေကလူတော်တဲ့ရခိုင်ပြည်သူတရားလုံးကလူလာတဲ့တပ်မတော်ဖြစ်တယ်ပြည်သူကနေပြီးရထောက်ပို့ထားတဲ့တပ်အခုဟာရခိုင်ပြည်က
ဟုတ်ကဲ့ကိုခိုင်ဆိုးရဲ့သဘောထားရှင်းပါပြီခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကိုခိုင်ဆိုးဝင်ရောက်ဆွေးနွေးတဲ့အတွက်ကျွန်တော် Facebook ကနေပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တူကတော့ကိုခိုင်ဆိုးနဲ့သဘောထားကွဲပါတယ်တရားဝင်အစိုးရဖြစ်တဲ့ NLD ဦးစီးအစိုးရရဲ့လက်အောက်ခံပြည်သူဝန်ထမ်းတက်မတော်တာနိုင်ငံကိုစားပြုတစ်ခုတည်းသောတရားဝင်လက်နက်ကင်တက်ဖွဲ့ပါတဲ့အစိုးရနဲ့အပြည့်ရမထားတဲ့အဖွဲ့ဆိုရင်ဥပဒေအရနိုင်ငံတော်ကိုပုံကန်သူဖြစ်တာတတ်မှတ်ပြီးတဘုံအဖွဲ့လို့ခေါ်ရမှာပါတဲ့ MRTB4 ရဲ့အသုံးလုံးဟာတက်မတော်ကိုတမကအစိုးရကိုပါစော်ကားရရောက်ပါတယ်တဲ့သောတာရှင်တူနောက်တူကလည်းပဲတက်မတော်ကိုအစိုးရတက်လို့သုံးတာကိုမှားတယ်လို့ယူဆပါတယ်တဲ့မြမတက်မတော်ပြည်တော်စုတက်မတော်အဲ့လိုမသုံးရင်တော့မှအစိုးရတက်မတော်လို့သုံးနှုံးသင့်ပါတယ်နိုင်ငံရဲ့တက်မတော်ကိုအစိုးရတက်လို့သုံးရင်အေးအေးလိုလက်နက်ကင်အဖွဲ့ကိုရခိုင်တက်မတော်အစားရခိုင်တက်လို့သုံးနှုံးသင့်ပါတယ်တဲ့ဒါမတူတဲ့သဘောထားတွေပါခင်ဗျာဆိုတော့ကိုမြင့်ကျော်ကြီးတန်းတန်းပတ်သက်ပြီးတော့ဒီကိစ္စဖြစ်သွားတဲ့နောက်ပိုင်းမှာအရင်တုန်းကလည်းဒီအစင်လာရှိတယ်တစ်ဖက်ကနေပြီးတော့တခုခုကန့်ကွက်တယ်ပေါ့နော်ဆိုတော့မီဒီယာမှာသတင်းမီဒီယာမှာတန်းတန်းပတ်သက်ပြီးတော့တခုခုရေးတယ်တစ်ဖက်ကဒီလိုကန့်ကွက်တယ်ဆိုတော့ကြာလာရင်ဒီထက်ပိုပြီးတော့မီဒီယာမှာတန်းတန်းပတ်သက်ရင် self censorship ကိုဖတ်တော်ကိုငကူကလေးကဘသူကမှမပိတ်ခင်ကိုဖတ်တော်ကိုပိတ်ထားလိုက်တာပေါ့အဲ့လိုမျိုးတွေပိုပြီးတော့များများမြင်လာဖို့လားလားရှိသလားကိုမြင့်ကျော
်မီဒီယာချက်ကအဲ့ဒါပါပဲနောက်ဆိုကျွန်တော်တို့ဒီပေါ့ဒီပုံရတော့တင်ပြပြတာတာစီစီဘာလို့မဆိုတော့လိုမျိုးတို့တောင်းလာကြတဲ့တင်းမီဒီယာတွေလည်းညားပါတော့အဲ့ဒီတောင်းလာကြအဲ့လိုမျိုးတွေမတောင်းအောင်အခုလိုမျိုးပြင်းထန်တဲ့ပြင်းထန်တဲ့ချုပ်ပြီးတော့ရေချက်ကတော့အ
ဒီတက်စလာကျဲလောအောင်ရေးတာဆိုကျွန်တော်တော့နားလေတယ်ဆိုတော့အားလုံးတော့ဟိုလင်းတက်ဘောဒီဖန်နေသူဝန်ရေဒေါ်လောင်တန်မရောရေဒေါ်လောင်ဖန်ဟိုမျက်နှာမစ်ချင်ရတော့ဒီသူတို့ဟိုတိုက်တဲ့တော့တုံးမှုတော့ပဲဒီဝင်နေဆုံးရ
ကိုစီရသူရောဘယ်လိုမြင်လဲဒီနောက်ပိုင်းမှာတက်နဲ့ပတ်သက်ပြီးတော့မီဒီယာဘက်မှာကိုဖတ်သားကိုကြိုတင်တီးဖြတ်ထားတဲ့ဟလာထိန်းချုပ်ပြီးတော့မှရေးတဲ့ self censorship တွေပုံများလာမယ်လို့ကိုစီရသူမြင်သလား
ကျွန်တော်စိတ်တင်တော့ဟိုဟာပေါ့ကျွန်တော်တို့ကမီဒီယာဟိုလွတ်လပ်ခွင့်ရတာတကြိမ်ရပြီးရင်လူတွေကဟိုပြန်တော့မပေးချင်ကြဘူးလေဟိုလွတ်လပ်လာရင်အဆိုဟိုကျွန်တော်2014လောက်ကစပြီးတော့ကျွန်တော်တို့တော်တော်လေးဟိုလောလောရေးလာကြတယ်ရေးလာကြတဲ့ခါကျတော့အဲ့ဒီအချင်းကကျွန်တော်တို့ကအခုနည်းနည်းလောက်ညှိလိုက်တဲ့ခါကျတော့ပြန်ပြီးတော့ဟိုချောက်ဖို့ခက်သွားတာပေါ့နော်ကျွန်တော်တို့ကအရင်ကတော့လောလောမရေးခဲ့ရဘူးသို့တော်လည်းလောလောရေးလာတဲ့အချိန်ကျတော့ဒီရတာတိလာတဲ့ခါကျတော့ပြန်တော့ချောက်ဖြစ်ဖို့တော့မလွယ်တော့ဘူးပေါ့လေအဲ့ဒီခါကျတော့ဟိုဘာတော့ရှိမလဲဆိုတော့ကျွန်တော်တို့ဟို conflict sensitive journalism ပါညာဆိုတော့အဲ့လိုမျိုးတွေနဲ့ကြည့်ပြီးတဲ့ခါကျရင်တော့ဟိုရေးတာတားတာကတော့ဟိုစဉ်းစားပြီးတော့ရေးတာမျိုးတော့ရှိနေမယ်တာဝန်ခံမှုတာဝန်ယူမှုနဲ့ရေးတာမျိုးတော့ရှိနေမယ်ဒါပေမဲ့စင်ဆာပါညာကတော့ကျွန်တော်စိတ်ထင်ကျွန်တော်တို့ဒီကလူတွေကဟိုစင်ဆာဆိုသိအတန်တော့မကြားကျင်ကြတော့ဘူးဆိုတော့လေ
ဟုတ်ကဲ့
ဟိုလိုမျိုးကြီးတော့အဲ့လိုမျိုးကြီးတော့ဟိုဖြစ်လာဖို့တော့တိတ်မရှိဘူးတချို့လည်းဖြစ်ရင်လည်းဖြစ်မှာပေါ့လေဒါပေမဲ့ကျွန်တော်စိတ်ထင်တော့ဖြစ်ဖို့နည်းမယ်ထင်တယ်ဟုတ
်ဟုတ်ကဲ့ကုစီတူမေတီလာမျိုးကတော့ရှင်ဦးစိန်မောင်ကတော့အေးအေးကိုရခိုင်လက်နက်ကန်တောင်းချမ်းသူများလို့သုံးလိုက်ရင်များစွာထိခိုက်နေတာသွားစေပါမယ်ရခိုင်လက်နက်ကန်တက်လို့သုံးရင်တင့်တော်ပါမယ်အစိုးရလက်အောက်ခံတပ်ကတော့အစိုးရတပ်ပေါ်တဲ့ဒါကြောင့်အေအေကိုအာရကန်အာမီရခိုင်တပ်မတော်လို့ယူသားစွာဘာသာပြန်ရေးသားတာဖြစ်ပြီးဗမာတပ်မတော်ကိုအစိုးရတပ်လို့ရေးသားခြင်းကလည်းတမယိုးကြရေးတာမျိုးဖြစ်လို့တိတ်ခါကြတိတ်ခါတက်เสียမှာမဟုတ်လို့ထင်ပါတယ်အပြစ်ဆိုစရာလည်းမဟုတ်လို့ထင်ပါတယ်တဲ့မိကလာမျိုးကတော့တော်ရရှင်ဦးစိန်မောင်မှာကျွန်တော်တို့အခုဒါရဲဆွေးနွေးမယ်တော်ရရှင်နောက်တူဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံဖူခဲမျိုးကနေဆွေးနွေးမယ်ကိုမင်းခိုင်မှာကိုမင်းခိုင်ကိုမင်းခိုင်ရဲ့သဘောထားဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ရဲ့အမြင်ကတော့ဒီစစ်တပ်ကိုအစိုးရတက်လို့ခေါ်လိုက်လို့ဘာမှမသိခဲ့တိခဲ့ကြမရှိဘူးလို့ထင်ပါတယ်။ဘာလဲဆိုတော့သူတို့မတိခဲ့ကြဂုံတိုက်ခါမှမရှိတော့တာဗျာ။ဘာလဲဆိုတော့သူကပြည်သူရှိတဲ့တပ်မတော်မှမဟုတ်ဘူး။အာဏာရှင်တပ်တော်ဖြစ်နေတာဗျာ
။ဟုတ်ကဲ့
သူတို့ကျွန်တော်ထင်ပါတယ်မြန်မာပြည်ကပြောတာလေသူတို့ကအစိုးရအဖွဲ့ကိုရောခြေကံဥပဒေအရထင်းထောင်နိုင်စမ်းရှိလို့အစိုးရတက်လို့ခေါ်တာဖြစ်နေချင်ပါတယ
်။ဟုတ်ကဲ့ကိုမင်းခိုင
်ဟုတ်ကဲ့ဒီလိုဘုံတခါရှိတဲ့တက်မတော်ဖြစ်ရှင်တော့နိုင်ငံတော်ရဲ့ဦးဆောင်မှုအခန်းငယ်လာမှာစစ်တပ်ရဲ့ဝင်ရောက်ဆက်ဆံမှုတွေကိုနောက်ဆုတ်ပြီးတော့အိမ်ချက်တော်ထဲမှာသူတို့တပေါ်နဲ့သူတို့ထိုင်ဝင်ထိုင်နေတဲ့အစိတ်သားကိုစစ်တပ်ရကိုပြန်ပို့မှပြည်သူရှိတဲ့တက်မတော်ဖြစ်လာနေတယ်ကျွန်တော်ရှင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုမင်းကကျေးဇူးအများကြီးတင်ပါတယ်ဖူခကနေဝင်ရောက်ဆွေးနွေးတာကိုမြင့်ကျော်တက်မတော်ဘက်ကနေပြီးတော့ဒီလိုသတင်းထုတ်ပြန်တဲ့ကိစ္စကငါတို့ကအစိုးရလက်အောက်ခံတက်မဟုတ်ဘူးဆိုတဲ့အတိပဲမျိုးထီကိုတက်ရောက်တယ်လို့ထင်သလားကိုမြင့်ကျော်
အဲ့ဒီလိုမျိုးတော့ကျွန်တော်တို့မတွေးမိပါဘူးလေသို့တော်လည်းအခုဒီသွေးနေကမ်းမှာတချို့ကအဲ့ဒီအယူဆမျိုးဟိုအဲ့ဒီလိုရှုထောင့်မျိုးတွေးတယ်ဆိုတော့လေဟိုသဘာဝကျတယ်ပေါ့လေဒါပေမဲ့လည်းသူတို့အဲ့လိုညီရယ်တယ်ညီရယ်ဆိုတော့ကျွန်တော်တော့အတိအကျတော့မပြောတတ်ဘူးဟိုနောက်တစ်ခါတော့ကျွန်တော်မြင်တာကဒီလိုဒီစကလုံးထဲဟိုပြည်တော်စုအားလုံးပါဝင်တဲ့တက်မတော်တစ်ခုလေးပဲရှိတယ်ဆိုတဲ့ဟာကနိုင်ငံရေးပြဿနာနောက်ကွယ်နိုင်ငံရေးပြဿနာကိုလှည့်ဟပြလိုက်တယ်လို့ကျွန်တော်မြင်ပါတယ
်
တကယ်တမ်းကျတော့ဒီဟာကတိုင်းသားလက်နက်ကိုင်တွေနဲ့ဟိုအခွင့်အရေးဖက်ဒရယ်ကိစ္စပေါ့နော်အဲ့ဒီဟာကဒီအတုံးနှုံးတွေမှာလာပြီးတော့ထင်ဟတဲ့သဘောဒီပြဿနာကိုဖြေရှင်းနိုင်မှတကယ်တမ်းတော့အားလုံးပြည်လည်နိုင်မယ့်ဟာလို့အဲ့ဒီဟာကိုလည်းဟပ်ပြသလိုပဲကျွန်တော်တော့နားလဲတာပေါ့နော
်ဟုတ်ကဲ့ကိုစီသူတကယ်လို့များကျွန်တော်နည်းနည်းစဉ်းစားမိတာက MRTV4 ရဲ့ထုတ်လွှင့်ချက်မှာဟလာရခိုင်တပ်မတော်လို့မသုံးမဲနဲ့ရခိုင်လက်နက်ကိုင်အဖွဲ့ဒါမှမဟုတ်လည်းပဲတပ်ဖက်ကညွှန်းတယ်လို့ရခိုင်တောင်းချမ်းသူအဖွဲ့လို့သုံးပြီးတော့အစိုးရတပ်မတော်ကိုကြတော့တပ်မတော်ကိုကြတော့အစိုးရတက်လို့ပဲသုံးနှုံးမယ်ဆိုရင်ကောတပ်ဖက်ကလူမျိုးတုံ့ပြန်လိမ့်မယ်လို့ကျွန်တော်တို့ခံမှန်းလို့ရမလား
အဲအဲ့တော့ကျွန်တော်တို့အေအေတို့ဘာလို့ဘယ်တပ်မဆိုတော့ဟိုညာသွားဖြစ်တော့ဟိုတိုင်းသားလက်နက်ကိုင်ပေါ့နော်အရင်ကတော့အဲ့လိုမျိုးတွေသုံးတယ်ခုနောက်ပိုင်းတော့ဟိုကျွန်တော်တို့မျိုးသားပြန်လဲရင်ဂျာစီကိုရှေ့ရှုပြီးတော့တိုင်းသားလက်နက်ကိုင်ပါညာဆိုရင်ဒါကဟိုအဆုံးမလုပ်ဘူးပေါ့လေအဲ့ကကြတော့အဲ့လိုသုံးကြတော့တက်ကတော့အဲ့လိုဖြစ်တယ်ဆိုတာမှကျွန်တော်ကတော့ issue နှစ်ခုပေါ့လေသွားမြင်တယ်တစ်ခုကတော့အတုံးနှုံးပေါ့ဘာသာစကားပေါ့နော်ဘာသာစကားဟိုနောက်မီဒီယာရဲ့အတုံးနှုံးပေါ့နောက်တစ်ခုကတော့ဘာလဲဆိုနိုင်ငံရေးပေါ့အဲ့တော့ဟိုဘာသာစကားနဲ့ကြည့်ရင်ကျတော့လေဟိုတက်မတော်ဆိုတဲ့အတိပဲကိုကဟိုအရင်ခေတ်ကအတုံးနှုံးပေါ့ Royal Army ပေါ့နော်ဆိုတော့ဘရင်ရဲ့တက်ဆိုတဲ့သဘောဘရင်ရဲ့တက်ဆိုတာကတော့ဘရင်ဆိုတာကတော့အဲ့လိုကဆိုရဆိုတော့ဆိုရရဲ့တက်ဆိုတဲ့ဟာကတော့ပါပြီးသားပေါ့ဒါမဲ့နာမည်အဲ့အရာမျိုးရှိနေတာပေါ့ you know တခုကတော့ဟိုဘယ်ဖွဲ့ music business ဆိုတော့ကိုခေါ်စီတင်တဲ့နာမည်ရှိတာပေါ့ဗျာ
ကိုရ
ဲ့ brand ပေါ့ဟုတ်အဲ့ဒါဟိုမှာ media ကတော့ခုနကလို့ तू ကလွဲတယ်လို့ကောက်ပြီးတော့ဟိုတုံးတဲ့ဟာမျိုးကြီးကျွန်တော်တို့ကရှိတာပေါ့လေအလဲအလဲနဲ့တုံးတယ်ဥပမာနိုင်ငံခြားမှာဆိုလဲနိုင်ငံခြားပုံကိုရတောင်မှမြန်မာတက်ဆိုရင်ကျွန်တော်တို့ဒီ government forces လို့လဲတုံးတယ်နောက်ပြီးတော့ tamaro ဆိုပြီးတော့ TATMADAW ဆိုပြီးတော့ tamaro လို့လဲ तू ကဟိုတုံးရတဲ့ဟာဆိုတော့တတိချက်ကတော့အတုံးနှုံးပေါ့နောက်တစ်ခုကတော့နိုင်ငံရေးပေါ့အဲ့တော့နိုင်ငံရေးပြဿနာရှင်းသွားမှာပဲကျွန်တော်တို့ကဒီအတုံးနှုံးပြဿနာရှင်းသွားမှာနော်အတုံးနှုံးပြဿနာကြီးပဲကျွန်တော်တို့ကအအောင်ဆိုင်နေလို့တော့မရဘူးပေါ့နော်တကယ်ရင်းအစ်စ်ကတော့နိုင်ငံရေးပြဿနာခုနပြောတဲ့ဒီတက်မရော်ကဟိုဖက်ဒရယ်အာမီပဲပြောပြောကျွန်တော်တို့ပြည်တော်စုတက်မရော်ပဲပြောပြောအဲ့လိုတက်မရော်ဖြစ်သွားတော့မှာပဲဒီကိစ္စတွေကစကားလုံးအတုံးနှုံးတွေကအငင်းမပွားတော့ပါဘူးတကယ်ပြဿနာတော့ဟိုကျွန်တော်မြန်နိုင်ငံရေးမှာရှိ
ဒီထက်ပိုပြီးတော့နှက်ဆိုင်ပါတယ်နော်ဒီပြဿနာကဘုဒ္ဓဆွေးနွေးမယ်ရခိုင်ပြည်နယ်မင်းပြားမျိုးကတော်တော်ရှင်ဦးမောင်ကျော်စံဦးမောင်ကျော်စံရဲ့သဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ပဲကျွန်တော်ဆွေးနွေးပါပဲကျွန်တော်ပြောလို့လာတော့တူတူလေးပါတက်မတော်ဟိုအစိုးရတက်လို့ခေါ်ခေါ်နောက်ရခိုင်ဟိုလက်နက်ကင်ဟိုရခိုင်အေးအေးကိုရခိုင်ဟိုအပေါ်ရခိုင်တက်မတော်လို့ပဲခေါ်ခေါ်အဲ့ဒါခေါ်တဲ့နာမည်ခေါ်ဝတ်သူလုံးကတော့ကျွန်တော်ကတော့အရေးမကြီးလို့မြင်ပါတယ်ဘာလို့လဲဆိုတော့မီဒီယာကတော့လွေးတယ်လို့ခေါ်တာပါတကယ်တော့ဒီလိုဒီတက်မလို့ဟိုဘောဒီတက်မလို့ဟိုဘုံဘိတ်ခါကြားစင်းနေတယ်ငါဘုံဘိတ်ခါတက်တယ်ကြားတယ်ဆိုတော့အခွန်ဝင်တဲ့မဆိုင်ဘူးလို့ထင်ပါတယ်ဘုံဘိတ်ခါတက်တယ်ကြားတယ်ဆိုတော့တက်မလို့ရအလုပ်ပါဆိုတာကတက်မလို့ကတိုင်းရင်းသားတွေနဲ့လက်နက်ကြယ်တွေလက်ပြီးတော့နိုင်ငံကိုကာကွယ်ဖို့လေမရခင်ကတက်ပေါင်းစုအပြင်နဲ့မြန်မာတက်မလို့ဟာအဲ့ဒါလည်းနဲ့ကြက်တယ်အခုလို့အဲ့လိုဒေပိုစုပြစ်ပြစ်ခဲ့ကြပါတယ်ဒီဒီတိုင်းပဲကျွန်တော်ကဒီတိုင်းလုံးလို့ရှိရင်အရှိန်ပြန်နိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဦးမောင်ကျော်စံကျေးဇူးအများကြီးတင်ပါတယ်တော်ရရှင်နောက်တစ်ခုဖိတ်ခေါ်ပါမယ်စလိုင်းဘွေကုန်းစလိုင်းဘွေကုန်းသဘောထားဆွေးနွေးပါခင်ဗျဟ
ုတ်ကဲ့ဟိုပထမအဦးဆုံးကျွန်တော်ပြောရမယ်ဆိုရင်တော့ MRT4 ကဟိုတို့တဘိုးရိုးနဲ့ပြောသွားတဲ့ဥစ္စာဖြစ်တဲ့အတွက်ဟိုဘယ်လောက်အပြစ်မတင်သေးပါဘူးလို့ပထမအဦးဆုံးပြောချင်တယ်နောက်ဒုတိယချက်အနေနဲ့ပြောချင်တဲ့ဥစ္စာကတော့အဲ့ဒီရခိုင်တပ်မတော်ဆိုတဲ့ဥစ္စာကတော့တကယ်တမ်းပြောရမယ်ဆိုရင်တော့ရခိုင်တပုံလို့ပြောရင်တော့ကောင်းပါတယ်အဲ့ဒါမနစ်နာပါဘူးတကယ်တမ်းအင်္ဂလိပ်လိုနဲ့ဆိုရင်တော့ rebel ပါအဲ့တော့တပုံဆိုတာပြည်သူထောက်ခံလို့တပုံဖြစ်တာပြည်သူမထောက်ခံဘူးဆိုရင်တော့အကျံဖြစ်တယ်မှာဖြစ်သွားမှာပေါ့နော်အဲ့တော့နောက်တစ်ခုတတိယချက်နေဆွေးနွေးခြင်းနဲ့ကိစ္စကတော့အဆွေအတက်ဆိုတဲ့ဥစ္စာကတော့ကောင်းပါတယ်ဘာလို့ဆိုအဆွေအတက်မတော်ရဲ့အဆွေအတက်ပဲဖြစ်ဖြစ်အဲ့ဒါလင်းနေကရင်ကတော့တမရအောက်မှာပဲနေရမှာဟုတ်တုတ်တုတ်ညာလိုက်ပဲအဲ့ဒီကိစ္စမှာတခုပြောချင်တဲ့ဥစ္စာကတော့အခုဒီတက်မတော်ကဥပဒေပြည်ပြီးမှရောတရားစီရင်မှရောအုပ်ချုပ်ရေးမှရောပါနေလို့အဲ့လိုမျိုးဟိုစိတ်များဟိုပောက်တလားလို့အဲ့လိုပဲမြင်ပါလေဆရာ
ဟုတ်ကဲ့စလိုက်ပွေကုန်းကျေးဇူးအများကြီးတင်ပါတယ်တမိုးရှိတဲ့ဆွေးနွေးချက်ပါကျွန်တော်ပင်နယ်ဆွေးနွေးသူနှစ်ဦးနားထောင်ပေးပါခင်ဗျာဆွေးနွေးချက်တွေကိုကျွန်တော်တို့အပိတ်မှထပ်ပြီးတော့ဆွေးနွေးဖို့အလှည့်ပေးပါမယ်တော်ရရှင်၃ဦးကြံပါတယ်ကျွန်တော်ဇက်တိုက်ဆွေးနွေးချက်တွေတင်ပေးလိုက်ပါရစေခင်ဗျာတို့တဦးကကိုထိန်ဝင်းပါကိုထိန်ဝင်းဆွေးနွေးပါခင်ဗျာလိုရင်းတူရှင
်းဟုတ်ကဲ့ကျွန်တော်ကတော့ပြောချင်တာကတော့ဟိုအစိုးရအပြည့်ဆိုတော့လေကျွန်တော်တို့အစိုးရတမရာကြီးကလည်းပြောထားတယ်ဖက်ဒရယ်ပြည်ထောင်စုဟိုတည်ဆောက်မယ်ဆိုတော့ဖက်ဒရယ်ပြည်ထောင်စုဖြစ်လာလို့ရှိရင်အတုံးလုံးနေပုံမှာသွားပြီးတော့ဘာမှအာရုံစိုက်ချင်မလို့ဖက်ဒရယ်ပြည်ထောင်စုမှာတမရော်ဆိုတာရှိနေမှာပဲတိုင်းနာပေါင်းဆိုပါဝင်တဲ့တမရော်ဆိုတာရှိနေမှာပါဝင်ဆွေးနွေးနေတဲ့လူတွေပြောသူလိုပါပဲအချက်လက်တွေအားလုံးအစကလုံးပုံမှာသွားပြီးတော့အာရုံစိုက်နေကြတယ်အမှန်တကယ်တော့ဖက်ဒရယ်ပြည်ထောင်စုဟာ27ပင်လုံးကိုလည်းခေါ်တော့မယ်ဖက်ဒရယ်ပြည်ထောင်စုကိုလည်းတိဆောက်တော့မယ်ဆိုရင်ဒီဥစ္စာတွေကိုသွားပြီးတော့အာယုံဆိုင်နေကြမလို့ပါဘူ
းတ
မရော်ဆိုတာကတော့အစိုးရတမရော်ပဲခေါ်ခေါ်ဟိုပြည်ထောင်စုတမရော်ပဲခေါ်ခေါ်ဘာမှဖြစ်ပါဘူးဂုံတိတ်ကလည်းတိကျမှမဟုတ်ပါဘူ
းဟုတ်ကဲ့ကိုထေဝင်း
ကတော့ရကိုင်းတမရော်လို့သုံးလုံးတယ်ဆိုတာကမှန်ကောင်းမှန်ပါလိမ့်မယ်ဘာဖြစ်လို့ဆိုရင် तू ကတပုံလို့သုံးလို့ကြီးတပုံဆိုတာကျွန်တော်တို့ငငယ်ကနားလေသားတာကဟုတ်လားကြွားဒီမီးချုပ်မယ
်လူတ
ွေတက်မယ
်ဟုတ်ကဲ့ကိုထေဝင်းကျွန်တော်နောက်တော်ရရှင်တွေအလှည့်ပေးလိုက်ပါစေကိုထေဝင်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာသဘောထားရှိမိတင်ပါတယ်ထိုင်းနိုင်ငံကကိုဇော်ကဲအလှည့်ပါကိုဇော်ကဲဆက်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆွေးနွေးခြင်းလေးအကြောင်းအရာလေးကတော့ဤထောင်စုတက်မတော်နဲ့အစိုးရတက်မတော်လို့ခေါ်တဲ့အတုံးလုံးမှာဘယ်ဟာကတင့်မြတ်ပါကလေးဆိုတာဖြေကြားပေးမယ်လို့ရှိရင်ကျွန်တော်အနေနဲ့ဆွေးနွေးမယ်လို့သိခေါ်ပါတယ်ခင
်ဗျာဤထောင်စုတက်မတော်နဲ့အစိုးရတက
်ဟုတ်ကဲ့အတုံးလုံးပိုပြီးတင်ရပါတ
ယ်လေဟုတ်ကဲ့ကျွန်တော်တို့ရှင်းမှာတော့ဆွေးနွေးတော့ပါတယ်ကိုဇော်ကဲကိုဇော်ကဲရှင်းပိုင်းတချို့လွတ်သွားပုံရပါတယ်အခုတစ်ခါထပ်လာပါဦးမယ်ကနလေးဆောင်ပါကချင်ပြည်နယ်ကကိုမင်းစီတန်းအလှည့်ပါကိုမင်းစီတန်းကရောဘယ်လိုသဘောရပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ရောလေဒီမြန်မာတက်မတော်အနေနဲ့တအားကန့်ကွက်တက်တယ်လို့ထင်ပါတယ်
ဟုတ်ကဲ့
ဆိုတော့ဟိုကမ္ဘာပဲတိုင်းပြည်မှာဆိုတက်မတော်ဆိုတာတစ်ခုပဲရှိပါတယ် အခုကျွန်တော်တိုင်းပြည်မှာဆိုရင်တော့ဒါတက်မလို့ဆိုတာဒါရည်တွက်လို့မရအောင်များနေတယ်ဒါမိချုံမောင်ပြက်လောက်ဂိုင်းပြီလဲတက်မလို့ဆိုတာကိုနာမည်ခံလို့ရတယ်ဒါလုံးဝဖြစ်တယ်ဒါရင်ကျွန်တော်ဒီတိုင်းပြည်ကိုစိတ်စိတ်မောမောဖြစ်အောင်ဥတည်နေလို့ထင်တယ်ဘာလို့လဲဆိုတော့အော်ကချင်ရလဲကချင်နိုင်ငံလုတ်ချင်တယ်ကချင်တက်မလို့လုတ်ချင်တယ်ရခိုင်ရလဲရခိုင်နိုင်ငံလုတ်ချင်တယ်ရခိုင်တက်မလို့လုတ်ချင်တယ်ကရင်ရလဲကရင်တက်မလို့လုတ်ချင်တယ်ကရင်နိုင်ငံလုတ်ချင်တယ်ဒါရီလုံးဝဖြစ်တယ်လို့ထင်တာကျွန်တော်တို့တိုင်းပြည်စိတ်စိတ်မောမောကိုကြွယ်အောင်ဟု
တ်ကဲ့ကိုမင်းစစ်တန်တန်ပြတ်သွားပါပြီဒါပေမဲ့ကျေးဇူးများတင်ပါတယ်သဘောထားလည်းရှင်းမယ်လို့ထင်ပါတယ်ဒါကျွန်တော်တို့တော့သဘောထားအဆုံကိုကြားခဲ့ရတဲ့အတွက်အင်မတန်ကောင်းတယ်လို့ကျွန်တော်ကတော့ယူဆပါတယ်ဆိုတော့ကိုမင်းကျော်ရောကိုစေတူရောကျွန်တော်တို့ဆွေးနွေးကြတဲ့အထက်မှာသဘောထားအဆုံပါပါတယ်တစ်ဖက်ထက်ကနေပြီးတော့ရက်ပြီးတော့ဟလာတစ်ဖက်ဖက်ကိုပဲအလားထိုးနှက်ပြီးတော့ဆွေးနွေးတာမျိုးမရှိတဲ့အတွက်ကျွန်တော်ကတော့ဒီဆွေးနွေးချက်တွေဟိုတန်ဖိုးရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ရှင်းလျှောက်မှရောကိုမြင့်ကျော်နဲ့ကိုစီသူကျွန်တော်တို့တမနစ်ခွဲလောက်နောက်ထပ်အချိန်ကျန်ပါတယ်ကိုမြင့်ကျော်အရင်ပြောပါခင်ဗျာရှင်းလျှောက်မှရောဟလာတမတော်ကလည်းသူ့ကိုတမတော်လို့ခေါ်စေခြင်းနဲ့တမတော်လို့ပဲခေါ်လိုက်ကျန်တဲ့တက်တွေကလည်းရခိုင်တမတော်ကသူ့ကိုသူ့လိုရခိုင်တမတော်လို့တုံးရခိုင်တမတော်လို့တုံးအဲ့လိုဆိုရင်ကိုပြည့်လည်နိုင်မလားကိုမြင့်ကျော်
ကျွန်တော်မြင်တော့အဲ့လိုသူတို့ရဲ့ဟိုကျွန်တော်မီဒီယာအနေနဲ့ဟိုတရားဝင်ခေါ်ဖို့ဒီကိုတောင်းမဲ့ဟိုရေးတယ်မှုတစ်ခုရှိတယ်အဲ့ဒီလမ်းကိုရွေးမှာပါနော်အဲ့ဒါကိုတော့အများပြည်သူတကယ်တမ်းကမီဒီယာတော့အများပြည်သူနားလည်လွယ်အောင်ပြုပေးတယ်လို့ဆိုရဲဟာတာရှိတော့နားလည်တုံးတုံးနေတော့နော်အဲ့ဒီမှာတက်တော့ကျွန်တော်ကိုမြေအမတ်ဖြစ်နေတဲ့ကဟိုမှာရတဲ့ဘာမှပြဿနာမရှိဘူး
โอเค
ยะตาอีจาตุริตาละมาเอะอนูเซกตุนละโ
อเคกูเซตูจโนกูน่ะပြောရဲမြေကွန်းတက်မတော်ကိုလည်းတက်မတော်လို့သုံးလိုက်ចានတဲ့ဖွဲ့ကိုလည်းသူတို့နံပါတ်ဤအတိုင်းသူတို့ခေါ်ခြင်းတဲ့အတိုင်းသုံးလိုက်တယ်ဆိုရင်ပြဿနာပြေလည်နိုင်မလားกูเซตูထင်လား
အဲကျွန်တော်တင်ရတော့အဲဟိုတက်မတော်ကတော့ခုနကလို့သူ့နံပါတ်ကိုအဓိကထားပြီးတော့သူကပြောတဲ့သဘောပဲပေါ့နော်အဲ့တော့သူ့နံပါတ်ကိုအဓိကထားပြီးပြောရင်တော့သူကအဲ့ဒီဟာအတွက်ကတော့ပြေလည်လိမ့်မယ်ထင်တယ်နောက်တစ်ခုကတော့ခုနကပြောတဲ့အတိုင်းပေါ့လေနိုင်ငံရေးပြည်လည်းမှာပဲဒီငိမ့်ချင်းရမှာပဲဒီကိစ္စတွေကပြတ်မှာပဲနှမို့ဆိုရင်တော့ဒီလိုမျိုးဆွေးနွေးပွဲတွေကကျွန်တော်တို့ခဏခဏလုပ်နေရမှာပဲ
ဟုတ်ပါဗျာ
အဲ့တော့နောက်ဆုံးနိုင်ငံရေးပြည်လည်းမှာပဲဒါတွေကအလုံးအစင်ပြေမှာအဲ့ကြရင်တော့ခုနကလို့တက်မလို့ရဲမှာလည်းအကုန်လုံးကပါနေမှာပဲလေအခုဆိုလဲကျွန်တော်တို့ကရခိုင်ပြည်နယ်ကာဝယ်မှာလည်းအေအာလည်းရခိုင်ပြည်နယ်ကာဝယ်မှာပဲတက်မလို့ကလည်းကာဝယ်မလို့ဆန္ဒရှိတယ်ဆိုနောက်ပိုင်းကျွန်တော်တို့ကအလုံးစင်ပြေသွားရင်တော့ဒီလိုမျိုးဆွေးနွေးပွဲတွေကနောက်ပေါ်လာစရာမရှိဘူးပေါ့
တခြားကြောင့်တွေဆွေးနွေးကြတာပေါ့ခင်ဗျာ
နော်ရေးရတော့နောက်ဆုံးဖြေပါတော့
ကျွန်တော်လည်းတခြားကြောင်းတွေလှည့်လှည့်လို့ရတာပေါ့ခင်ဗျာပင်နိုင်ဆွေးနွေးပြတဲ့ဦးမြင့်ကျော်နဲ့ဦးစည်ရသူပေါ့ဆွေးနွေးပြတဲ့တော်ရရှင်တွေအားလုံး Facebook ကဆွေးနွေးသူ email ပို့ဆွေးနွေးသူအတန်ပို့ဆွေးနွေးသူအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတာပေါ့ခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ကြာနေသေးတဲ့ချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလိုင်းကကြီးညာပေးပါမယ်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒေသခံစစ်ဝတ်စုံတွေဝတ်ဆင်ထားသူအုပ်ကစစ်ချေဆက်စခန်းကိုတနက်နေ့ပစ်ခတ်တိုက်ခတ်ခဲ့တဲ့အတွက်သူတို့တပ်ဖွဲ့ဝင်အုပ်စနေနေ့ကတေဆုံးသွားတယ်လို့နေတိုးညွန်ပေါင်းအဖွဲ့ကပြောပါတယ်။တင်နာသမားတွေကိုနိုင်ငံတကာတပ်ဖွဲ့တွေကပြန်လည်တိုက်ခတ်ခဲ့တဲ့အတွက်အဲဒီတင်နာသမားနှစ်ဦးစလုံးလည်းတေဆုံးသွားတယ်လို့ဆိုပါတယ်။မြောက်ကိုရီးယားနိုင်ငံကတမိုင်းဝင်လက်ရှိအာဏာပါတီရဲ့ညီလာခံဒုတိယနေ့ကိုစနေနေ့ကကျင်းပခဲ့ပြီးခေါင်းဆောင်ကင်ဂျွန်အွန်းကိုပုံမှန်ကြီးမားတဲ့ဘွယ်ဒူးအစ်စ်တွေထပ်မံပေးအပ်လိမ့်မယ်လို့မျှော်လင့်ရပါတယ်။သူကိုပါတီရဲ့အတွင်းရေးမှူးချုပ်ယာရူးကိုခန့်အပ်မဲ့အစီအစဉ်ပါဝင်ကြောင်းအစိုးရပိုင်း KCN နေသတင်းမှာဖော်ပြထားတာဖြစ်ပါတယ်။ကနေဒါနိုင်ငံအယ်ဘာတာဒေသမှာလောင်ကျွမ်းနေတဲ့ကြီးမားကြောင့်တိမ့်နေချီတဲ့ဒေသခံတွေကိုဘဲလို့ရအတင်းရွှေ့ပြောင်းခိုင်းနေရပြီးအခုထိအချိန်တော်ကြာအောင်မီးမငိမ့်နိုင်သေးပဲအထက်ကအခုတည်းနှစ်ဆလောက်ပိုကြီးမားလာနိုင်ခြေရှိတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါရတယ်။တော်မီဟာဒေသတလျှောက်ထိမနိုင်သေးပဲဆက်လက်လောင်နေတာမို့အခုတည်းနှစ်ဆပိုကြီးလာနိုင်တယ်လို့အယ်ဘာတာပြည်နယ်တာဝန်ရှိသူတွေကပြောပါရတယ
်။သတင်းချင်းချုပ်ကိုကိုစုံမလိုက်ကကြီးညာပေးခဲ့တာဖြစ်ပါရရှင်။ဒီမနေ့စီစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။ကျွန်မရောနန္ဒာချမ်းပါရှင်။VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ41တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်အားပေးကြတဲ့သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.